Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါဆိုတာရှင်များရှင် CU American Fan ရဲ့2020ခုနှစ်ဇူလိုင်လ21ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ1925/32နဲ့လိုင်းလမီတာ190တို့ကနေစတင်ထုတ်လွှင့်ပေးနေပါပြီရှင်မမများတဲ့ဆင်အောင်ပါဒီကနေ့ညပိုင်းအတွက်ထိတန်းရောက်တဲ့တွေကိုတင်ပြပေးသွားပါမယ်ရှင်။ဒီကမ္ဘာလုံးမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူ 14.8 သန်းနဲ့သေဆုံးသူ 6,100 နီးပါးရှိလာတဲ့အချိန်မှာပဲ COVID-19 ကာကွယ်ဆေးဆန်းသတ်မှုတွေနဲ့ပတ်သက်လို့တိုးတက်မှုအလားအလာတွေရှိနေကြောင်းသုတေသနပညာရှင်တွေကပြောပါရယ်။ဗြိတိန်နိုင်ငံအောက်စ်ဖို့ဒ်တက္ကသိုလ်နဲ့ဗြိတိန်ဆွီဒင် AstraZeneca ဆေးကုမ္ပဏီတို့ပူးပေါင်းဆန်းသတ်နေတဲ့ COVID-19 ကာကွယ်ဆေးနဲ့တရုတ်နိုင်ငံ CanSino Biologics ကုမ္ပဏီကဆန်းသတ်နေတဲ့ဆေးဒီအလားအလာရှိတဲ့ကာကွယ်ဆေးနှမျိုးကိုလူတွေနဲ့ဆန်းသတ်နေတာနောက်ဆုံးအဆင့်ကိုရောက်နေပြီဖြစ်ပါရယ်ဒီဆေးတွေကလူခန္ဓာကိုယ်ရဲ့မှာရောဂါတိုက်ဖြစ်တဲ့ခုခံစွမ်းအားကိုတိတိသာသာမြင့်တင်ပေးနိုင်တာကိုတွေ့ရှိရကြောင်းတနင်္လာနေ့ထုတ်ပြတဲ့ဆေးပညာရှင် The Lancet မှာဖော်ပြထားပါရယ်တစ်ချိန်တည်းမှာပဲ American ဆေးကုမ္ပဏီ Pfizer နဲ့တွဲဖက် Germany BioNTech ကဆန်းသတ်နေတဲ့ COVID-19 ကာကွယ်ဆေးကလည်းတိုးတက်မှုအလားအလာကောင်းနေရှိကြောင်းမနေ့ကပြောပါရယ်ဗြိတိန် Oxford တက္ကသိုလ်နဲ့ Britain Sweden Oxford AstraZeneca ဆေးကုမ္ပဏီနှစ်ခုပူးပေါင်းပြီးတော့ဆန်းသတ်နေတဲ့ကာကွယ်ဆေးကိုအများကအယုံစိုက်နေကြတာပါဒီဆေးကထိရောက်မှုရှိကြောင်းပြသနိုင်ပြီးတဲ့နောက်ခွင့်ပြုချက်ရရင်ကုမ္ပဏီအနေနဲ့ဆေးကိုဖြန့်ဖြူးဖို့နိုင်ငံအတော်များများနဲ့လည်းသဘောတူစာချုပ်ချုပ်ဆိုထားပြီးဖြစ်ပါတယ်အခုထိကုမ္ပဏီအနေနဲ့ကာကွယ်ဆေးနှစ်တန်းထုတ်လုပ်ပြီးသွားဖို့သဘောတူထားပြီးဖြစ်ပါတယ်ဒီဆေးကို Britain, Brazil နဲ့တောင်အာဖရိကနိုင်ငံတွေမှာလူပေါင်း1000ကျော်နဲ့ဆန်းသတ်ခဲ့တာဖြစ်ပြီးနောက်သတင်းသက်တွေအတွင်း American နိုင်ငံမှာလူ3000လောက်နဲ့ဆန်းသတ်သွားဖို့စီစဉ်ထားတယ်လို့ The New York Times သတင်းစာကဖော်ပြထားပါတယ်ရှင်American ပြည်ထောင်စုမှာ coronavirus ကရောဂါကြောင့်စီးပွားရေးလုပ်ငန်းတွေနဲ့ကျန်းမာရေးကဏ္ဍမှာထိခိုက်နေရပြီးအတွေ့ငွေကြေးထောက်ပံ့ပေးမယ့်အစီအစဉ်တစ်ရပ်ကို American သမ္မတ Imperial မှာအောက်လွှတ်တော် Democratic Amendment တွေဒီကနေ့အင်္ဂါနေ့မှာလာရောက်ဆွေးနွေးဖို့ရှိပါတယ်။ Democratic Amendment အောက်လွှတ်တော်ဥက္ကဌ Nancy Pelosi နဲ့အထက်လွှတ်တော်လူနည်းစုခေါင်းဆောင် Chuck Schumer တို့ကဗဏ္ဍာရေးဝန်ကြီး Steven Mnuchin နဲ့ Imperial အရာရှိချုပ် Mark Meadows တို့နဲ့အတူ Imperial မှာဆွေးနွေးကြမှာဖြစ်ပါတယ်။American နိုင်ငံတွင်မှာယောဂကုသမှုတနေ့ကို66,000ကျော်ဖြစ်ပွားနေခြင်းနဲ့ကာယယောဂကြောင့်အလုပ်လက်မဲ့ဖြစ်ရသူတွေကိုထောက်ပံ့ကြေးတစ်လ American ဒေါ်လာ600ပေးရနေတဲ့အစီအစဉ်ဟာဇူလိုင်လကုန်မှာတည်တန်းကုန်ဆုံးတော့မယ့်အချိန်မှာအခုလိုဆွေးနွေးပွဲကိုပြုလုပ်တာဖြစ်ပါတယ်။တချိန်တည်းမှာပဲ American နိုင်ငံ Texas ပြည်နယ်တောင်ပိုင်းကကောင်တီနယ်မြေတစ်ခုမှာကိုရိုနာဗိုင်းရပ်စ်ရှိသူတွေနဲ့ထိတွေ့မှုရှိခဲ့တဲ့ကလေးငယ်85ယောက်မှာယောဂပိုးကူးဆက်နေတာတွေ့ရတယ်လို့ကျန်းမာရေးတာဝန်ရှိသူတွေကတနင်္ဂနွေနေ့ကပြောပါတယ်။ကလေးအလုံးနီးပါးဟာတက်တနှစ်နဲ့အောက်တွေဖြစ်ပြီးသူတို့ဘာသာသူတို့ပြန်ပြီးတော့နလန်ထူလာလိမ့်မယ်လို့လည်းခန့်မှန်းထားကြောင်းဒေသခံလူလူကျန်းမာရေးအဖွဲ့တစ်ခုက AP သတင်းကိုပြောပါတယ်။ကလေးတယောက်တည်ဆုံးခဲ့ပေမဲ့ဗိုင်းရပ်စ်ကြောင့်တည်ဆုံးတာဟုတ်မဟုတ်ကိုတော့စဉ်းစားနေဆဲဖြစ်ပါရဲ့ရှင်။2020ပြည်နှစ် American သမ္မတရွေးကောက်ပွဲကျင်းပပို့ရပောင်းတရားကျော်လောက်ပဲလိုတော့တဲ့အချိန်မှာ Democratic Party သမ္မတလောင်းဖြစ်ပါဝင်ရှင်ပြိုင်တဲ့ Joe Biden က American အလုံသမားတွေနဲ့ပတ်သက်တဲ့စီးပွားရေးအစီအစဉ်တစ်ခုကိုဒီကနေ့မှထုတ်ပြန်မှုရှိပါတယ်။အဲ့ဒီစီးပွားရေးအစီအစဉ်ရ21ရာစုနှစ်ထဲမှာပညာရေးပြေဝပြီးအပြန်အလှန်ကူညီဆောင်ရှောက်မှုရှိတဲ့လူသားအဖွဲ့ကိုဘယ်လိုတည်ဆောက်နိုင်မလဲဆိုတာကိုပြသမှာဖြစ်ကြောင်းနဲ့ဒါဟာ Black Lives Matter လှုပ်ရှားမှုအပေါ်ဘိုင်ဒန်ရဲ့ပြန်လည်တုံ့ပြန်ဆောင်ရွက်ပေးမှုလည်းဖြစ်ကြောင်းဘိုင်ဒန်ရဲ့မဲဆွယ်စည်းဝေးအဖွဲ့ကပြောပါရယ်စီးရင်ပေးသွင်းထားတဲ့မဲဆန္ဒရှင်တွေကြားမှာပြီးခဲ့တဲ့ပတ်ကကောက်ယူခဲ့တဲ့လူမှုသဘောထားစစ်တမ်းတွေမှာတော့ဘိုင်ဒန်နဲ့သမ္မတထရမ့်ကိုဆင်မှတ်အသားနဲ့ဥဆောင်နေပါတယ်ဘိုင်ဒန်ကကုန်ထုတ်လုပ်မှုလုပ်ငန်းနဲ့ဆိုင်တဲ့အမေရိကန်ဒေါ်လာ900ဘီလီယံပမာဏရှိတဲ့စီးပွားရေးအစီအစဉ်တစ်ရပ်ကိုလည်းဒီလအစောပိုင်းတုန်းကထုတ်ပြန်ကြေညာခဲ့ပါရယ်။အဲဒီအစီအစဉ်ရအမေရိကန်နိုင်ငံတွင်းမှာလုပ်ကိုင်၅တန်းဖန်တီးပေးနိုင်မှာဖြစ်ကြောင်းနဲ့ကာယောဂါကြောင့်အလုပ်လက်မဲ့ဖြစ်ပွားနေရကိုကူစားနိုင်မှာဖြစ်ကြောင်းလည်းသူကပြောပါရယ်။သူရဲ့အစီအစဉ်အောက်မှာတန့်ရှင်းတဲ့စွမ်းအင်ဆက်သွယ်ရေးဉာဏ်ရည်တုနည်းပညာနဲ့တခြားနယ်ပယ်တွေအတွက်သုတေသနနဲ့ဖွံ့ဖြိုးတိုးတက်မှုဆိုင်ရာစီမံကိန်းတွေပါဝင်မှာဖြစ်ပြီးအမေရိကန်ဒေါ်လာ300ဘီလီယံသုံးဆွဲဖို့ရထားတယ်လို့ပြောပါရယ်။American ပြည်ထောင်စု Oregon ပြည်နယ် Portland မြို့မှာမင်းညာပိုင်းကစုစုဆန္ဒပြမှုတွေဖြစ်ပွားခဲ့ပြီးအစိုးရတပ်ဖွဲ့တွေနဲ့ဆန္ဒပြသူတွေကြားမှာပဋိပက္ခတွေဖြစ်ပွားခဲ့ပါရယ်။ ီးခဲ့တဲ့မေလ25ရက်နေ့ကမင်းနီဆိုတာပြည်နယ်မင်းနီယာပိုလစ်မြို့မှာလူမဲအမျိုးသား George Floyd ကိုရဲကဖမ်းဆီးတဲ့အချိန်မှာတိုက်ဆုံခဲ့တဲ့ဖြစ်ရပ်နဲ့ဆက်ဆက်ပြီး Portland မြို့မှာဆန္ဒပြပွဲကြီးစတိုက်ဖြစ်နေတာနှစ်လနီးပါးရှိနေပြီဖြစ်တာကြောင့်ဆန္ဒပြပွဲကြီးကိုနှိမ်နင်းမှုသမ္မတ Trump အစိုးရကမကြတိခင်ကတက်တွေဆီလုခဲ့ပါတယ်ပြည်ခဲ့တဲ့အပတ်ကပေါ်တလန်ဆန္ဒပြပွဲကိုစစ်တပ်ကနှိမ်နင်းခဲ့ပြီးတက်ကြွလှုပ်ရှားသူတို့ကိုဖမ်းဆီးအရေးယူခဲ့ပါတယ်။ဒီပေါ်မကျေနပ်တဲ့အတွက်မနေ့ကဆန္ဒပြသူတွေဟာအစိုးရတရားရုံးအဆောက်အုံနဲ့ပေါ်တလန်တရားရေးရုံးစင်တာရှိမှထွေခဲ့ကြတာပါ။ဆန္ဒပြသူတွေကတရားရုံးအဆောက်အုံပါဝင်ပြည်သူပိုင်အဆောက်အဦတွေမှာမိဘတွေဖောင်မီးရှို့နေရန်ပကြီးတွေရေးဆွဲပြီးတော့တညာလုံးနီးပါးဆန္ဒပြခဲ့တဲ့အတွက်တပ်ဖွဲ့တွေကနှိမ်နင်းတာမှဒဏ်ရာရသူတချို့လည်းရှိခဲ့ပြီးဆန္ဒပြသူတွေနဲ့တပ်ဖွဲ့တွေကြားမှာပဋိပက္ခဖြစ်ပွားခဲ့ပါသည်။ဆန္ဒပြပွဲတွေရရှိကြလာတဲ့အမျှပြည်နယ်ရင်းစီးပွားရေးလုပ်ငန်းတွေထိခိုက်ဆုံးရှုံးမှုရှိလာသလိုဆန္ဒပြသူတချို့ကအကြမ်းဖက်လူရဲမှုအသွင်ဆောင်လာကြတာပါ။ပေါ်တလန်မြို့မှာဆန္ဒပြပွဲတွေဇက်တိုက်ဖြစ်ပွားနေတာကြောင့်ပြည်내အစိုးရနဲ့တာဝန်ရှိသူတွေလက်မခံတဲ့ကြားကပဲဆန္ဒပြပွဲတွေကိုနှိမ်နင်းမှုသမ္မတ Trump အစိုးရကမကြတိခင်ကတက်တွေဆီလုခဲ့တာဖြစ်ပါတယ
်။ VOA American တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိတိုင်းဒိုမီတာ19 kHz 1553ညတိုင်းဒိုမီတာ25 kHz 1783ညတိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာ9လက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရခြင
်း။ VOA ရဲ့အင်ဂါနေ့ညပိုင်းထိတ်တန်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးထုတ်လွှင့်ပေးနေပါရခြင်း။ကျွန်မခွာညိုပါ။ဥရောပသမဂ္ဂခေါင်းဆောင်တွေဟာအမေရိကန်ဒေါ်လာ 1.1 ထရီလီယံနဲ့ကိုဗစ် -19 ကပ်ရောဂါကြောင့်ထိခိုက်မှုကုစားရေးစီစဉ်တွေအတွက်အင်ကာနှစ်အစောပိုင်းမှာသဘောတူညီခဲ့ကြပါတယ်။ကန့်သတ်ချက်တွေထည့်သွင်းသင့်သလားဆိုတာနဲ့ပတ်သက်ပြီးရန်ပုံငွေအတိအကျခွဲဝေချထားရေးမှာသဘောထားကွဲလွဲခဲ့ကြတာကိုနေ့ရောညပါ၄ရက်ဆက်တိုက်ဆွေးနွေးညှိနှိုင်းခဲ့ကြပြီးတဲ့နောက်အခုလိုသဘောတူညီချက်ထွက်လာတာပါ။ဥရောပသမဂ္ဂကောင်စီအကြီးအကဲ Charles Michelကဒီသဘောတူလိုက်ပြီဆိုတဲ့စကားတလုံးနဲ့အတည်ပြုပေးခဲ့ပါတယ်။ EU ဖွဲ့ဝင်နိုင်ငံတွေမှာ COVID-19 ကပ်ရောဂါကြောင့်သေဆုံးသူစုစုပေါင်း 33,000 ကျော်ရှိခဲ့ပြီး EU တွေကအီတလီ၊ပြင်သစ်နဲ့စပိန်တို့ဟာဒီရောဂါကြောင့်သေဆုံးမှုအမြင့်ဆုံးနိုင်ငံတွေထဲမှာပါဝင်ပါတယ်။ရောဂါပိုးမပြတ်အောင်အသွားအလာပိတ်ဆို့မှုတွေကိုအစိုးရအများပြားကအမိန့်ထုတ်ထားခဲ့တာကဥရောပရဲ့စီးပွားရေးကိုထိခိုက်စေခဲ့ပြီးဒီနှစ်မှာစီးပွားရေး 8.3 ရာခိုင်နှုန်းကျဆင်းသွားမယ်လို့စီးပွားရေးပညာရှင်တွေကထပ်မံထားပါတယ်။နယ်သာလန်ဝန်ကြီးချုပ်မတ်ရူဒီကတော့ဒီအကူအညီတွေကိုတရားဥပဒေစိုးမိုးရေးကောင်စင်နဲ့ဆက်ဆက်ထားစေချင်တယ်လို့ပြောပါတယ်။အဓိကအချက်ကတော့လက်ရာစွန်းအစိုးရတွေအနိုင်ရထားပြီးဒီမိုကရေစီနဲ့အနည်းငယ်ကင်းကွာတဲ့သဘောရှိတဲ့ဟန်ဂေရီ၊ပိုလန်နိုင်ငံတွေမှာပြုပြင်ပြောင်းလဲရေးတွေလှုပ်လာဖို့ရည်ရွယ်တာဖြစ်ပါတယ်ရှင်။တရုတ်နိုင်ငံကပြဋ္ဌာန်းလိုက်တဲ့ဟောင်ကောင်မြို့သားလုံခြုံရေးဆိုင်ရာဥပဒေသစ်ကိုတုံ့ပြန်တဲ့အနေနဲ့ဟောင်ကောင်နဲ့ချုပ်ဆိုထားတဲ့တရားခံလွှဲပြောင်းရေးသဘောတူညီချက်ကိုဆိုင်းငံ့လိုက်ကြောင်းဗြိတိန်ကတနင်္လာနေ့မှာကြေညာခဲ့ပါတယ်။နိုင်ငံသားရေးဝန်ကြီးဒိုမီနစ်ဂရတ်ကလွှတ်တော်အတွင်းမှာခုလိုပြောလိုက်တာဖြစ်ပြီးအစိုးရအနေနဲ့စီးပွားရေးအချက်အချာကြတဲ့တရုတ်ပြည်မှာကြီးစီလက်နက်ရောင်းချရေးပိတ်ဆို့မှုကိုလည်းထပ်တိုးလိုက်ကြောင်းပြောပါတယ်။ဒီအမျိုးသားလုံခြုံရေးဥပဒေအရပြစ်မှုကျူးလွန်သူဟာတရားစွဲခံရဖို့အတွက်တရုတ်ပြည်မှာကြီးကိုလွှဲပြောင်းပေးတာခံရနိုင်တယ်လို့ပြောပါတယ်။ဗြိတိန်ကနေတရားခံလွှဲပြောင်းရေးမှာအကာအကွယ်ပေးနိုင်ဖို့ပြတ်သားခံမာတဲ့လုံခြုံမှုမျိုးမရှိမချင်းဟောင်ကောင်နဲ့တရားခံလွှဲပြောင်းရေးသဘောတူညီမှုကိုပြန်လည်အသက်သွင်းဖို့မစင်စားဘူးလို့ပြောပါတယ်။မစ္စတာဒိုမီနီရော့ဘ်ရဲ့ကြေညာချက်ထွက်ပြီးမကြခင်မှာပဲလန်ဒန်မှာရှိတဲ့တရုတ်တန်ယုံပြောခွင့်ရကဗြိတိန်အစိုးရဟာတရုတ်ပြည်တွင်းရေးကိုဝင်ဆွတ်ထက်နေတယ်လို့ဆွဆွဲလိုက်ပြီးတကယ်လို့ဆက်ပြီးလမ်းလွဲလိုက်နေမယ်ဆိုရင်ဖြစ်လာမယ့်အကျိုးဆက်တွေကိုတာဝန်ခံရလိမ့်မယ်လို့လည်းသတိပေးလိုက်ပါတယ်ရှင်။အငင်းပွားစရာဟောင်ကောင်မြို့သားလုံခြုံရေးဥပဒေကိုတရုတ်နိုင်ငံကပြဋ္ဌာန်းလိုက်ပြီးတဲ့နောက်ဟောင်ကောင်မှာခြေဆိုင်ပြီးအလုပ်လုပ်နေကြတဲ့အရက်ဖက်လူမှုအဖွဲ့တွေနဲ့အစိုးရမဟုတ်တဲ့အဖွဲ့တွေစိုးရိမ်စိတ်ဖြစ်လာပြီးသူတို့ဝန်ထမ်းတွေကိုဟောင်ကောင်ကနေရွှေ့ဖို့လှုပ်လာကြပါတယ်။1998ခုနှစ်မှာဟောင်ကောင်ကိုတရုတ်ပြည်မှကြီးစီပြန်လွှဲပေးလိုက်ပြီးတဲ့နောက်တနိုင်ငံစနစ်နှမျိုးပုံစံနဲ့လွတ်လွတ်လပ်လပ်အုပ်ချုပ်ရေးစနစ်ကြောင့်နိုင်ငံတကာရောပြည်တွင်းကပါအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေအလုပ်လုပ်ခွင့်တားခဲ့ကြပါတယ်။ဒါပေမဲ့ဇူလိုင်လ1ရက်နေ့ကပြဋ္ဌာန်းလိုက်တဲ့အမျိုးသားလုံခြုံရေးဥပဒေကတော့ဒီပရဟိတအဖွဲ့တွေအတွက်ဆိုရင်စရာအခြေဆိုင်လာတာပါ ခွဲထွက်ရေးအကြံဖတ်မှုနဲ့နိုင်ငံသားတိုင်းပြည်တစ်ခုခုနဲ့လျှို့ဝှက်ပူးပေါင်းကြံစည်မှုဒါမှမဟုတ်ပြည်ပရန်ကြောင့်နိုင်ငံတော်လုံခြုံရေးကိုအန္တရာယ်ဖြစ်လာစေနိုင်တဲ့ပြစ်မှုတွေကနေကာကွယ်ထိန်းချုပ်ဖို့နှိမ်နင်းဖို့နဲ့ပြည်ထောင်စီရင်မှုတွေကိုရည်ရွယ်ထားတဲ့ဒီဥပဒေကိုစိုးရိမ်တဲ့အကြောင်းပရဟိတလုံခြုံအဖွဲ့တွေကပြောလာကြတာပါဒီဥပဒေရဲ့ချိန်ချောက်လိုတဲ့ရည်ရွယ်ချက်အောင်မြင်ခဲ့ပုံရပါတယ်အစိုးရမဟုတ်တဲ့နိုင်ငံတကာအဖွဲ့တစ်ခုကသူ့ရဲ့ဝန်ထမ်းတွေကိုဟောင်ကောင်ကနေရွှေ့ပြောင်းပေးလိုက်ပြီးဖြစ်ပြီးတခြားအဖွဲ့အစည်းချို့လဲရွှေ့ပြောင်းဖို့စီစဉ်နေကြပါပြီအဖွဲ့အစည်းတွေပြည်ပကိုထွက်သွားတာနေရာရွှေ့ပြောင်းဖို့ရှာဖွေနေကြချိန်မှာအလုပ်ထွက်သူတွေလည်းထွက်ကုန်ပါတယ်ဟောင်ကောင်ဟာတရုတ်နိုင်ငံတွင်မှလုံမဲ့စီမံကိန်းတွေအတွက်နိုင်ငံတကာနဲ့ချိတ်ဆက်ပြီးအလုပ်လုပ်ဖို့အဆင်ပြေတဲ့နေရာတစ်ခုဖြစ်ကြောင်းအစိုးရမဟုတ်တဲ့နိုင်ငံတကာအဖွဲ့တစ်ခုရဲ့ဝန်ထမ်းတစ်ယောက်ကပြောပါတယ်။ဒါပေမဲ့အခုတော့ဒီလိုရလက်ကောင်တွေဟာဥပဒေသေးအောင်မှဆက်ပြီးတော့မရနိုင်တော့ဘူးလို့လည်းသူကပြောပါတယ်ရှင်။ဆူဒန်နိုင်ငံကိုလွန်ခဲ့တဲ့နှစ်ပေါင်း30လုံးကစစ်အာဏာသိမ်းပြီးနှစ်ပေါင်းများစွာအုပ်ချုပ်ခဲ့သူသမ္မတဟောင်းအိုမာအယ်ဘရှာဟာ1989ခုနှစ်ကစစ်အာဏာသိမ်းမှုအတွင်းသူ့ရဲ့လူရက်တွေနဲ့ပတ်သက်လို့အမှုရင်ဆိုင်မှုအင်ကာနေတုန်းကခါတွန်မြို့မှာတရားရုံးတက်ခဲ့ပါတယ်။ပြီးခဲ့တဲ့နှစ်ကနိုင်ငံတော်မှာအစိုးရစန့်ကျင်ရေးစန္ဒပြပွဲတွေဖြစ်ပြီးနောက်ပိုင်းသမရဘေရှားဟာယာရုကဖေရှားခံခဲ့ရပြီးအကျင့်ပြတ်ခြားစားမှုတွေအတွက်ထောင်ဒဏ်နှစ်နှစ်လဲကြာခံထားရပြီးဖြစ်ပါတယ်86နှစ်အရွယ်အိုမာအယ်ဘရှားနဲ့နောက်ထပ်16ယောက်တို့ဟာ1989ခုနှစ်စစ်တပ်အာဏာသိမ်းမှုမှာပါဝင်ပတ်သက်ခဲ့ကြပါတယ်ဆူဒန်နိုင်ငံရဲ့ကြားဖြတ်အစိုးရဖွဲ့ကနိုင်ငံတကာအတိုင်းဝိုင်းကြားမှာပြန်ပြီးတော့ဝင်ဆက်နိုင်ဖို့ရည်ရွယ်ပြီးပြုပြင်ပြောင်းလဲရေးတွေစတင်ခဲ့ချိန်မှာအခုလိုညှုံးတင်စစ်ဆေးမှုပေါ်ပေါက်လာတာပါ။ဒါပြင်2003ခုနှစ်ကဒါဖူးပြည်ပခအတွင်ကျူးလွန်ခဲ့တဲ့စစ်ရာဇဝတ်မှုတွေနဲ့လူမျိုးတော်တပ်ဖြတ်မှုဆွဲချက်တွေအတွက်အိုမာအယ်ဘရှားကိုနိုင်ငံတကာရာဇဝတ်တရားရုံး ICC လွှဲပြောင်းပေးဖို့ကိုလည်းဆူဒန်အစိုးရကကတိပေးထားပါတယ်။ဒီပြည်ပခအတွင်လူပေါင်း3သိန်းကျော်တည်ဆုံပြီးတန်ပေါင်းများစွာအိုးမဲ့အိမ်မဲ့ဖြစ်ခဲ့ကြရပါတယ်ရှင်ဗီယိုရဲ့အင်္ဂါနေ့ညပိုင်းစီစဉ်တွေကိုဆက်ပြီးတော့နားဆင်နေကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးမြန်မာပြည်ဘက်ကနောက်ဆုံးရထားတဲ့သတင်းလွှာတွေသတင်းဆောင်ပါတွေကိုနားဆင်ကြရမှာဖြစ်ပါတယ
်ကရင်ပြည်နယ်ဖာပုံမြို့နယ်ပိုလူသကျေးရွာကမြို့သူမြို့သူကိုပစ္စည်းလူရတပ်ပြမှုကျူးလွန်ခဲ့တဲ့မြန်မာစစ်သားနှုတ်ဦးကိုရေးယူပေးဖို့ KNU Concern Group အပါအဝင်ကရင်ဖွဲ့စည်းတွေတောင်းဆိုထားတဲ့သတင်းတင်ပြချင်ပါတယ်။ကျွန်တော်နိုင်ကွင်းအိမ်ပါမြန်မာစစ်သားတပ်သားနှုတ်ကနေပြစ်တက်ခဲ့တဲ့ဒေသခံမျိုးရမီနော်မှုနော်တေဆုံးမှုမှာတရားမျှတမှုရရှိရေးအတွက်ကရင်လက်နက်ကန်ဖွဲ့စည်းများပါဝင်ကရင်ဖွဲ့စည်းတွေကနေတောင်းဆိုခဲ့တာပါ။ပစ္စည်းလူရတပ်ပြမှုကျူးလွန်ခဲ့တဲ့သမ္မတစာနှုတ်ဦးကိုထိရောက်စွာရေးယူပေးဖို့တောင်းဆိုကြောင်း KNU Concern Group ပြောခွင့်ရကရင်မျိုးရာစီယုံ KNU ဒုဥက္ကဋ္ဌဟောင်းပထုံတော်စီဖိုးရစိန်ကပြောပါတယ
်စေလနာဆက်ချက်ရဲ့ပါလားဒီမှာစစ်တမ်းဥကြတဲ့အမျိုးသမီးဆိုင်ကိုသွားတာရှိတယ်နော်ပြက်သူရဲ့ဆက်ကြိုးတွေလူယူပြီးတာသူပြစ်ပမိတာဆက်ပြေးသွားတာဖြစ်တယ်ပါလေတို့ဖြစ်တဲ့တာဟာဒါကဒီမှာလုံးဝလက်မခံဘူးဒါကလုံးဝကပ်ွက်တယ်လို့အဲ့ဒါကျွန်တော်ထုတ်ပြထားတာဒါမှအကိမရှိတဲ့အမျိုးသမီးတယောက်ကိုဒီလိုကိခတ်ပါဖြတ်တာမျိုးကတော့ဒါကလက်ခံစရာမရှိဘူးဒီလိုတဲ့လူတွေကတော့ဖြစ်ရစွာအေးအေးယူဖို့လိုအပ်နေတယ
်ပြီးခဲ့တဲ့ဇူလိုင်လ16ရက်နေ့ကဖာပုံမြို့နယ်ပိုလူသာကျေးရွာနေအသက်40နှစ်အရွယ်နော်မှုနော်စုသူမျိုးရမီကိုအမတ်ရှိစစ်ကိုကရေးဌာနချုပ်စကခလောက်ခံခမရ409တိုင်းရင်းကတမတော်သားနှုတ်ကပြစ်တက်ခဲ့ပြီးလက်ဝတ်ရတနာတွေကိုလူယူတဲ့ဖြစ်စဉ်ဖြစ်ပွားခဲ့တာပါမြန်မာတပ်မတော်ရဲ့မတရားညှဉ်းပန်းနှိပ်စက်မှုအကြောင်းမဲ့တပ်ဖြတ်ခြင်းအာမပြုခြင်းမှုတွေဖြင့်ပြည်သူလူစုတွေရဲ့ပြည်စည်းဥစ္စာတွေကိုအသိအမှားရယူခြင်းများရပ်တန့်နိုင်ရေးနဲ့ထိရောက်စွာရယူသားစီဟာသန်းနိုင်ရေးအတွက် NSC International AI နဲ့ Human Rights Watch အစရှိတဲ့နိုင်ငံတကာဖွဲ့စည်းကနေဝင်ရောက်ဆောင်ဆန်းဖို့တောင်းဆိုခဲ့ကြောင်းလည်းဘရူနိုစီဖိုရာစင်ကပြောပါတယ်ကရင်ငင်းချမ်းရဲထောက်ကူပြုကွန်ရက်စီစဉ်တာဝန်ခံနော်ဝါခူရှိကတော့ NCP ရဲ့လက်မှတ်ရည်သွေးထားတဲ့ KNU ဒေတာဘက်မှာဒီလိုလွတ်ရကျွလွန်တာမဖြစ်သင့်ဘူးလို့ပြောပါတယ
်ဒါတော့မဖြစ်သင့်ဘူးနော်ခုကဒီငင်းချမ်းရဲအစားတဲ့ကလမှာကျင်းနေတဲ့ NCP လက်ထူထားတယ်ကျွန်တော်ပြန်ကြည့်မယ်ဆိုရင်အင်းဝင်ကျွလွန်ခွင့်တင်ထားတဲ့စနစ်ကရှိတာကြာနေပြီပေါ့နော်စနစ်ကဖြစ်ရှိတဲ့စစ်သားစစ်သားတွေကဘယ်တော့အပြစ်မပေးဘူးဆိုတော့ဒီလိုမျိုးဆက်ဖြစ်နေတာပေါ့နော်
KNU ကရင်မျိုးရာစီယုံတပ်မဟာငါးဘက်ကလည်းဒီဖြစ်စဉ်ပေါ်စုံစမ်းဖော်ထုတ်ရေးယူပေးဖို့ကရင်ပြည်နယ်ပြည်ခတ်တပ်မှုရစရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ GMCF ကိုဇူလိုင်လ16ရက်နေ့မှာတိုင်ကြားစာပေးပို့ထားပါတယ်။ပ Tamro Begaro, Pimu Julon Tare, City Dugu, Yu Dramelo, Tamro Piokuya, Pumujo, so Mintunga, Piovare.
Ruya, don't come in a better region, Yu Damasipare. Panama, the city of Manelo Diare, and a better region from a lot.
Leshi Pimu Julon Tare, Tata, Sesi, Tansulune, Hemin Tato Nugu, Pilintane, Siba Choma, Cholong Tabi, Panama Sungsan, Porto Cheya, Pimu Julon Kaja, Wongan Dadwe, Sisi Ganya, Ubri Nanyi, Tiaswa, Yu Nan Yidwe, Amyanso, Sisi, Yu Sanya Twan Melu, Sulainan Sayanima, Tamrogane, Rentopian Tavare. Tarakan City Nu Tobi, Piasu Nishine, Mukin Pisina, Tasaya Tatana Dutama, a chain at the Vini, the Demapuke, Sakanga Tawin Shi Dugule, Sitaya Yunga, Sisi Tushi Chatai, Sisi Ganya, Tiyasa, Yu Dramelule, Popia Tavare, Pigre Ebrela Nayaniga, Papon Kayan, Tida Yibo Kuni, Tapa Yipuga, So Muale, Lemubolo Tidago, Toya Kuni, Pere Longandre, Losa P, Yoapiama, Yamasitaya, Pika Mukayabi, Tesunga Kevare. PNU Gian Mura Si Yunga, Yama Suyane, and see Pia Lama Yi to Tabi Met, Papon Kayan Pamaro, Taiwari, Pipuani, Pipare, a two year theatre when Lampalu Niram, Yama Sitane, PNU Papon Kayan, Tamanga, Tapuja, see it in Manadulu, Taunachi, Tirakan Yadari, Sipi, Tinshang Liare, Cheni Machini Bare, General Nago in, Vu in Yama Windra, the Rim Bibu Tavare.
ကျွန်တော်နိုင်ကိုအင်ဖူယူအီမြန်မာဝိုင်းအတွက်သတင်းပေးပို့ထားပါတယ်ကိုဗစ်-19ကပ်ရောဂါကာလမှာတလားလောက်နောက်ကြပြီမှာဒီကနေ့အထက်တန်းအဆင့်ကျောင်းတွေကိုလည်းဒီကနေ့ပြန်လည်ဖွင့်နေလိုက်တာပါတလားလောက်ကြာနောက်ကြပြီပြန်ဖွင့်ရမှာကျမကြီးအတွက်အဆင့်တမတ်ချက်နဲ့မကိုက်ညီသေးတဲ့ကျောင်းတွေကတော့ဖွင့်လိုက်ခွင့်မရကြပါဘူးကျမကြီးတမတ်ချက်မရှိသေးရသေးတဲ့ကျောင်းကနှစ်ထောင်ကျော်ကျန်နေ ောင်းတော်နေပြီးဆောင်ရွက်တဲ့ကြောင့်မို့ပြုပေါင်းဆောင်ရွက်ရတဲ့အများကြီးရှိတယ်ဒီပေါ်မှာလည်းပဲအဖွဲ့အစည်းမှာပါတဲ့ပုဂ္ဂိုလ်တွေလည်းဖြစ်ရှိလို့တို့အပ်တယ်လို့စစ်ဆေးခံတဲ့ကြောင့်ဒီဆက်ဆံမှာလည်းဖြစ်ရှိရမယ်လူရတယ်လို့ဆွေးနွေးပြုပေါင်းပေါင်းဝင်ပြီးတော့မှသူတို့ညီမထားတဲ့အတိုင်းပဲဘေးကင်းလုံခြုံပြီးတော့အဲ့ဒါဒီနေ့ဒီဝင်အခွင့်အလမ်းမဆုံးရှုံးတဲ့နေရာလေးဖြစ်အောင်ဆက်ပြီးခံယူကြမယ်အားလုံးပူပေါင်းပြီးပါဝင်လို့လည်းဆက်လို့မိတ္တရဲ့ဆက်ပါမယ်နော
်။ကြောင်းပြန်ဖွင့်ခွင့်ရတဲ့ကြောင်းတွေမှာတော့ကက်ယောဂထိမ့်ချုပ်ရေးအစီအမံတွေနဲ့တင် जा ခွင့်ပြုထားတာပါ။ကြောင်းဖွင့်ရဲ့ပထမနေ့မှာပဲကြောင်းသားတွေကိုကျန်းမာရေးနဲ့ပတ်သက်လို့ပညာပေးလုပ်ငန်းတွေဆောင်ရွက်ပေးနေကြောင်းလဲဘုဒ္ဓထောင်အထက်ကလေးကကြောင်းအုပ်ဆရာမကြီးဒေါခင်ထားကျွဲကအခုလိုပြောပါရစေ။
အမှန်အဆုံးကြိုင်တဲ့ရဲ့ဆိုတဲ့အတွက်ကြောင့်ဆရာမကြီးတို့ကပို့ပြီးတော့ view site ပေးရတာပေါ့နော်ကလေးတွေလာတဲ့အခါမှာဟိုတငယ်ချင်းချင်းသမီးတို့ရေးတငယ်ချင်းချင်းတခုတော့မနေကြနဲ့ဟလာအဲဒီဟိုသာဆရာမကြီးတို့အရှိပေါ့ဆိုလို့ရှိရင်ဒါကာစီဂိတ်ပေါ့အနောက်ဘက်ဆိုလို့ရှိရင်လမ်းလျှောက်ဂိတ်ပေါ့နော်အဲ့တော့တယောက်ချင်းဝင်ကြဒီဘက်ကဂိမ်းမကြီးကလည်းဝင်လို့ရတယ်တယောက်ချင်းဂိတ်ကလည်းဝင်လို့ရတယ်ဆရာမကြီးတို့တေချာပြောပေးပါတယ်နောက်ပြီးတော့ကလေးတွေလက်ဆေးဖို့နောက်လက်ဆေးပင်စင်မှာစုပြုံမနေရအောင်လဲလက်ဆေးပင်စင်ခုနှစ်ခုပြည့်သွားတဲ့အခါမျိုးမှာဆရာမကြီးတို့ကလက်တန်စီပေးပါတယ်မြန်မြန်ဆန်ဆန်ဝင်လို့ရအောင်ပေါ့နော်အဲ့ဒါမျိုးလေးလုပ်ထားတယ်။နောက်ဒီနေ့ကပထမဆုံးနေ့ဖြစ်တဲ့ကြောင့်မို့လို့ဆရာမကြီးတို့ကကျမ်းမာရေးကိုအဓိကထားပြီးတော့ဆရာမတွေကြောက်ခိုင်းထားပ
ါဒီကနေ့ပထမဆုံးကြောင်းတက်ရက်မှာဘယ်လိုအခက်အခဲတွေကြုံတွေ့ရသလဲဆိုတာကိုနေပြီးတော့အထက်က14ကဆရာမဒေါ်နီလာဝင်းကလည်းအခုလိုပြောပါတယ
်။သူကခုမှစတွေ့ပြီးတော့ကျောင်းဖွင့်ကစားဆိုတော့လေကျောင်းနဲ့တရားကိုဖွဲနေရတဲ့ကာလတွေညတော့ခါကျောင်းနဲ့စကားတွေတားသူကပြောတာမျိုးပေါ့အဲ့လိုမျိုးလေးပေါ့ social distance တိုင်းမနေတာလေးတွေပေါ့အဲ့ဒီခက်ခဲလေးတွေရောရှိပါရှင့
်စာသင်ခန်းတွေထဲမှာနှာခေါင်းစည်းမျက်နှာအကာအကွယ်တွေတက်ပြီးစာသင်ရတာနဲ့ပတ်သက်လို့ဘုဒ္ဓထောင်အထက်ကလေးကကျောင်းသူမဆူဆူဟန်နီထွေရအခုလိုပြောပါတယ်
စာသင်ခန်းကလည်းပူတာပေါ့နော်ဟိုဒီဟာကြီးဒီအပြားကြီးနဲ့ဆိုတော့လေနည်းနည်းဆင်းတော့ပြေတော့ပြေပါကျွန်တော်လည်းပူရလေးရှိရပါဘူ
းမြန်မာတိုင်းနိုင်ငံလုံးမှာအထက်တန်းကျောင်းစုစုပေါင်းက9000ကျော်ရှိပါတယ်အဲ့ဒီအထက်ကအကြောင်းပေါင်း 9,800 ကျော်ကိုကျမ်းမာရေးသတ်မှတ်ချက်တွေနဲ့ညီမညီစစ်ဆေးခဲ့ပြီးတော့သတ်မှတ်ချက်တွေနဲ့ညီညွတ်တဲ့အကြောင်း 3,800 ကျော်ကိုပြန်ဖွင့်ပေးခဲ့တာပါအထက်တန်းအကြောင်းတွေအားလုံးကျမ်းမာရေးသတ်မှတ်ချက်တွေနဲ့အညီစစ်ဆေးဖွင့်လှစ်နိုင်ပြီးရင်အလယ်တန်းနဲ့အမူလာတန်းအကြောင်းတွေကိုလည်းစစ်ဆေးပြီးပြန်ဖွင့်နိုင်ဖို့ဆောင်ရွက်သွားမယ်လို့အခြေခံပညာဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ကပြောပါတယ်တနင်္ဂနွေလုံးအတိုင်းအတာနဲ့ပုံမှန်ကျောင်းတက်ချိန်အတိုင်းတက်နိုင်တဲ့ကျောင်းအရေအတွက်က600ကျော်ပဲရှိပါတယ် တပတ်ချားတက်ရမယ့်အကြောင်းက2450ကျောင်းတပတ်ချားနှစ်တုပ်တက်က2400ကျောင်းတပတ်ချားနှစ်တုပ်သုံးရက်ချားတက်ရမယ့်အကြောင်းက144ကျောင်းရှိတယ်လို့အခြေခံပညာဦးစီးဌာနကသတင်းထုတ်ပြန်ထားပါတယ်ရှင်။ကျမအိမ်တနာထွန်းမှာရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ
်။မန္တလေးတိုင်းအတွင်းရေလွှမ်းမှုမှုကြုံနေရတာကိုထိမ့်သိမ့်နိုင်ပြီဖြစ်ပေမဲ့ဒေသခံတပေါင်းချုပ်ကတော့ဘေးလွတ်ရာပြောင်းရွှေ့ပေးထားတဲ့အကြောင်းကိုပြောပြပေးပါမယ်။ကျမကတော့စုစုပါ။မန္တလေးတိုင်းအမရပူရာမြို့နယ်ရွှေခဲရီစုထုတ်စိတ်ုံအနီးတာယိုးကျူပေါင်းမှုကြောင့် AR မြေရှန်တက်လာတာကိုထိမ့်သိမ့်နိုင်ခဲ့ပေမဲ့အနီးနားကဒေသခံတပေါင်း2000လောက်ကတော့အရေးပေါ်ကဲဇယ်ရေးစကန်တွေစီပြောင်းရွှေ့ပေးထားရတယ်လို့တာဝန်ရှိသူတွေကပြောပါတယ်။တာယိုးကျူပေါက်သွားတဲ့နေရာကိုတော့ယာယီပြင်ဆင်ထားပြီးပိုခိုင်းမအောင်စီစဉ်နေတယ်လို့လည်းမန္တလေးတိုင်းဒုတိယမြို့တော်မှဦးရဲမွန်က VOA ကိုပြောပါတယ်။
ຢາຢູ່တော့ຢາຢູ່ပါပဲຢາຢູ່မှပုံမူပြီးတော့လုံးကြုံစိတ်ချအောင်ခိုင်ခန့်အောင်ကျွန်တော်တို့ဆောင်ရွက်တာဖြစ်ပါတယ်ဆောင်းလို့ဝင်ကြီးဌာနကလည်းရှိပိုင်နေရိုက်ဖို့ထုတ်နေပါတယ်မြို့တော်စီမံရေးရင်းမြစ်ကတော့ကျွန်တော်တို့ဒီပေါ်မှာကြောက်တင်နဲ့ဆက်ဖြေတာတွေကြောက်တင်ပေါ်မှာသဲအိတ်တွေနဲ့ပြန်မုံးမှန်နဲ့အသေးတွေပေါ်နဲ့ဂျီယိုတက်ဆိုင်ခင်းလိုက်တယ်ခင်းပြီးတဲ့ဂျီယိုတက်ဆိုင်ပေါ်မှာသဲအိတ်တွေနဲ့ပြန်ပြီးတော့ပိတ်တယ်အဲ့တော့ခုနရေဝင်ရောက်မှုနည်းသွားအောင်လုပ်လိုက်တယ်တခြားကလည်းဒီရေဝင်ထားတဲ့နိုင်ငံအင်းတွေအရေကိုစီမံသားရဲ့ပြည်ဆုံးဆက်ကြီးရင်းနဲ့ကျွန်တော်တို့ဆွဲထုတ်နေပါတယ
်။တာယိုးချူပေါက်ရွာကနေအနီးနားကရွာတွေစီ AR မြင့်ရေဝင်ရောက်လာလို့ရက်ွက်3ခုနဲ့ရွာတရွာကဒေသခံ12000လောက်ကိုကယ်ဆယ်ရေးစခန်း19ခုမှာအရေးပေါ်ပြောင်းရွှေ့ပေးထားတာပါ။ဘဒလုံးမှာတော့ဖျားဝင်တဲ့ဘုံကြီးချောင်းဝင်တဲ့ကရာရီခုလုံးနေတဲ့ရေဘေးတင့်သူတွေအတွက်ထမင်းဟင်းအလှရှင်ရှိနေပေမဲ့လည်းတောက်သုံးရီခက်ခဲရှိနေတယ်လို့ရွာပုံလူမှုကူညီရေးအသင်းကကိုကျော်စင်ထွန်းကပြောပါတယ်
တော်တော်တော့ဒီနေ့ဝင်ရောက်မှုတော့လည်းတန်ပါရောဒါပေမဲ့ဒီကြေကြေဆုံးမှုတော့ပြန်ဆင်တိုင်းတာတော့ဆောင်းတို့ဒီမှာတော့ဆိုတော့လူရှင်နေတဲ့လူဝင်ကြပါလေကျွန်တော်တို့ဒီကတော့ရေဆက်ခဲ့ပါဦးနော်တို့ရေစမ်းတော့လည်းတူရပြတူရ
မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာစောမြင့်မောင်ကတော့တဘာဝဘေးအန္တရာယ်တုံ့ပြန်မှုအရေးပေါ်ရန်ပုံငွေတွေကလိုအပ်လို့သုံးဆွဲသွားမှာဖြစ်ကြောင်းမနေ့ကပဲပြောဆိုထားပါတယ်အမျိုးသားသဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုကော်မတီဥက္ကဋ္ဌဒုတိယသမ္မတဦးဟင်နရီဘန်တီယူနဲ့အစိုးရအဖွဲ့ဝင်ဝန်ကြီးတချို့ကတော့ဒီနေ့မနက်မှာပဲရေဘေးသင့်ဒေတာတွေကိုတွားရောက်ပြီးမြေရေဝင်ရောက်မှုတားဆီးထားတဲ့အခြေအနေနဲ့ပြင်ဆင်မှုတွေကိုကြည့်ရှုခဲ့ကြောင်းလည်းပြည်ချားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်ရှင်။ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ
်။ပြခိုင်ဒီနေကစီချုံစကန်တချို့မှာရာသီတောက်ခွေးရောဂါဖြစ်ပေါ်နေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်တက်နိုင်ပါ။ပြခိုင်ဒီနေနောက်ပိုင်းမြောင်းမြို့နယ်တွင်ကစီချုံစကန်တချို့မှာရာသီတောက်ခွေးရောဂါဖြစ်ပေါ်နေတယ်လို့စီချုံဒေါက်တာစကန်တာဝန်ရှိသူတွေကပြောပါတယ်။မြောင်းမြို့နယ်တွင်က8000ဘုံတော်ကြီးကျောင်းစီချောင်စခန်းမှာဆိုရင်လေလူ20ကျော်လောက်ရာသီတောက်ခွေးဖြစ်နေတယ်လို့စခန်းတာဝန်ခံဦးလှစောအောင်ကပြောပါတယ်
။ဟုတ်ကဲ့ပါရာသီတောက်ခွေးတော့တော့ဥမာလူငယ်လက်သားပါပဲဟောဒီမှာလူစီကလက်လက်စီဖြစ်တာပေါ့အဲဒီတော့တော့ဟာဒီလိုရယ်တော့ဘောသမေယောပြောရတာအဲဘယ်မှာဆိုပြောရတယ်ပြောပြီးတော့သမေယောဘူးခါနာရဲတွန်းလာရဲရောရဲအစီရယ်ဘာလို့ပောက်ကြရတာတို့တော့အဲဆရာဝန်ပြက်မရဲဆရာဝန်တွေနီးနေလဲတာရာသီတုတ်ပြေလို့ပြောတာပေါ့
စစ်ဆောင်စခန်းတွေမှာစာဝန်တွေခက်ခဲနေတဲ့ကြားကအခုလိုရာသီတောက်ကွေးတွေဖြစ်ပေါ်နေပြီစစ်ဆောင်တွေနေနဲ့စေကူတပ်ဖို့အတွက်ပါခက်ခဲနေကြတယ်လို့ဦးလှစောအောင်ကဆက်ပြောပါတယ
်အဲရောရောအဲ့မှာသူ့ရင်မကတော့ကဘယ်လိုပြောမလဲပြည်လာရင်တော့သူ့ရင်မကတော့ကပြရဖို့ရှိတာပေါ့ဒါပြရဖို့ဆိုရပါတဲ့ဒါကိုယ်နဲ့ပဲပါလို့ဟာလက်ချင်းကြတော့လောဆီသူ့ရင်မတော့မရှိပါဘူးပြတာကရတော့ပြေးသူကြတော့သူ့ရင်မရှိတယ်ဒါစေကူသမ်းလဲဆင်ရတာလဲဝေးဖိတ်ဆက်ကြတော့ဘုံလုံးကစ်တင်တာပေါ့ဆက်မပစ်ဆိုတာဒါသူကခုနေရတာပေါ့လေ
ညအုပ်မျိုးပေါ်က8000ဘုံတော်ကြီးစေချောင်စခန်းမှာခြေက4ရွာကနေထွက်ပြေးလာကြတဲ့စေချောင်ဦးရဲ့900နီးပါးနေထိုင်တာလေးဖြစ်ပါတယ်။ညအုပ်မျိုးနဲ့မှာပဲရှိပြီးလူရဲ့3000ကျော်ရှိတဲ့တင်မျိုးစေချောင်စခန်းမှာလည်းရာသီတောက်ခွေးဖြစ်သူတချို့ရှိနေတယ်လို့စခန်းတာဝန်ရှိသူတွေကပြောပါတယ်။ရာသီတောက်ခွေးဖြစ်နေသူတွေကိုတော့တပ်ဆင်ရာကျန်းမာရေးဌာနတွေကလာရောက်စစ်ကူတပ်ပေးနေတယ်လို့လည်းစခန်းတာဝန်ခံကိုကျော်မြင့်ရှိကပြောပါတယ
်။ဖြစ်တယ်ဖြစ်တယ်ပြန်မဟုတ်အများကြီးတော့မဟုတ်ပါဘူး။ဟုတ်ကဲ့ဟုတ်ကဲ့လူကြီးကလူငယ်ကိုဖြစ်ဖြစ်တယ်။ဒါပေမဲ့ပြရပြရတော့မရှိအောင်ခင်းရင်မုန်းနေတော့ရှိလို့ရှိရတယ်ဒါပေမဲ့ဟိုကတမရဲ့ခန္ဓာကဟိုလာပြီးအရှင်ကြီးလောက်တဲ့တည်းလက်ပြီးဟိုဆင်းဟိုသူမျိုးဆင်းရင်လည်းနင်းနေမှရှိတယ်ကွာ။ပြန်တင်ကြမှုလို့မင်းတို့လည်းရှိတယ်အများကြီးတော့ရှိနေတယ်
လက်ရှိချိန်ထိရခိုင်ပြည်နယ်မှာဆူရတက်တဲ့ရခိုင်လက်နက်ကန်ရေးဖွဲ့တို့တိုက်ပွဲပြင်းထန်နေပြီ။နေရာစွန့်ခါထွက်ခြင်းနေရာသူတွေလည်းများပြားနေတာပါ။ဒေသခံအကူအညီပေးရေးဖွဲ့တစ်ခုဖြစ်တဲ့ရခိုင်တိုင်းသားမျိုးနွယ်စုများစီရင်RECကတော့ရခိုင်ပြည်နယ်မှာတိုက်ပွဲတွေကြောင့်နေရာစွန့်ခါနေရာသူ2000ကျော်ထိရှိတယ်လို့ခန့်မှန်းထားပါတယ်။ကုလသမဂ္ဂလူသားချင်းစာနာမှုယူရဲ့ထုတ်ပြန်ချက်အရ
Africa တိုင်းအစီအချံကုန်တွေမှာတည်ရှိတဲ့ Uganda နိုင်ငံဟာ COVID-19 ကာယောဂါကာလအတွင်းကျောင်းတွေပိတ်ထားရလို့စီးရဲသားနဲ့ချမ်းသာတဲ့မိသားစုတွေကြားပညာရေးမှာမငြိမ်မညှဖြစ်လာနေတဲ့အကြောင်းပြောပြပေးချင်ပါတယ်ရှင်။ကျွန်မခွန်ညိုပါသားတော်ရမီခင်ဆူဇန်အာချန်ဟာယူဂန်ဒါရဲ့မြို့တော်ကမ်ပါလာမှာနေပါတယ်။ကိုရိုနာဗိုင်းရပ်စ်အကြီးအကျယ်ပြန့်ပွားလာစေမဲ့စီးပွားရေးလုပ်ငန်းတွေကိုအစိုးရကပိတ်လိုက်တဲ့အခါသူအလုပ်လုပ်နေတဲ့အလှပြင်ဆိုင်လည်းပါသွားပါတယ်။တခုတည်းသောဝင်ငွေရပ်သွားတဲ့အတွက်ကြောက်မသွားရတော့တဲ့သားတွေကိုထိန်းကျောင်းစောင့်ရှောက်ဖို့ပဲသူမှလှုပ်ရှားရှိတော့တယ်လို့ဆိုပါတယ်
။ But even schools need they are needed to get more schools.
ကျောင်းတော်ရရင်တော့ပညာပို့တက်မှာပေါ့ဒါပေမဲ့သူတို့အတွက်တခြားသင်ယူစရာလေ့လာစရာတွေလည်းလိုပါသေးတယ်ဒါကြောင့်သူတို့အတွက်ကိုယ့်ဘာသာပဲအစီအစဉ်တချို့လုပ်ရပါတယ်ကျမနဲ့အတူဝက်ချန်တွေကိုလိုက်လာပြီးတော့သူတို့ကူကြပါတယ်ဒီလိုနဲ့သူတို့ကိုထိန်းထားရတာပါပဲကျမတို့အနေနဲ့အယောင်ဆိုင်ကြီးတွေကနေသတင်းစာတွေမရဘူးဆိုရင်ဝက်ချန်တွေကိုသွားပြီးမွေးမြူရေးလုပ်ငန်းမှာသူတို့ပို့ပြီးတော့ကျွမ်းကျင်လာအောင်တင်ပေးပါတယ်လို့သူကပြောပြတာပါonline ပညာသင်ကြားရေးမတက်နိုင်တဲ့ဆင်းရဲသားကလေးတွေကိုသင်ကြားရေးပစ္စည်းလိုတာတွေထောက်ပံ့မယ်ဆရာတွေငှားပေးမယ်လို့အစိုးရကပြောပေမဲ့လူအများစုကဘာမှမရကြဘူးလို့ပြောပါတယ်စူဇန်ရဲ့သားကိုနှစ်အရွယ်နေတန်ချူလေးကအခုလိုပြောပါတယ်
of the disease of coronavirus because our teachers told
coronavirus ကြောင့်ကျွန်တော်ကျောင်းမသွားရတော့ပါဘူးကျွန်တော်တို့ဆရာတွေကကျောင်းမသွားရတော့ဘူးလို့ပြောလိုက်တော့အယံဝမ်းနေပါတယ်အခုတော့ဝက်ချံတန့်ရှင်းရေးလုပ်တာနဲ့ဝက်တွေကိုမပြောခွင့်တွေကျွေးရေးတိုက်နဲ့အမိကိုကူပါတယ်လို့သူကပြောတာပါယူဂန်ဒါနိုင်ငံကပြန်ကြားရက်ွက်တွေနဲ့တောနယ်ဖက်တွေမှာကလေးအများစုဟာခင်မီပညာသင်ကြားရေးလိုအပ်ချက်တွေနဲ့အလံဝေးလာပါတယ်နေ့စဉ်စားတောက်ဖို့နဲ့အချိန်ခံလိုအပ်ချက်တွေအတွက်ရုန်းကန်နေကြရတာကြောင့်ပညာရေးလိုအပ်ချက်ကအဓိကမကျသလိုဖြစ်နေပါတယ်။အာဖရိကတိုက်တန်းမှာတော့ကျောင်းသားဦးရေရဲ့80ရာခိုင်နှုန်းဟာအင်တာနက်မသုံးနိုင်တဲ့အပြင်တရက်စစ်မီတောင်းမှပုံမှန်မရကြတဲ့အတွက်ပညာသင်ကြားရေးမှာပိုးပြီးတော့ခက်ခဲနေကြရတာပါ။နိုင်ငံတော်များများမှကျောင်းတွေမဖွင့်နိုင်တာကြောင့်အခုလိုပညာရေးမညီမျှမှုတွေပိုးပြီးတော့တည်လာပါတယ်။ယူဂန်ဒါတွေကပုဂ္ဂလိကကျောင်းတွေဟာကျောင်းကြီးပေးရတဲ့ online ပညာသင်ကြားရေးစနစ်မျိုးစတင်နေပါပြီ။ Helga Nagiyengi Rutagi မှာနိုင်ငံတကာကျောင်းတက်နေတဲ့ကိုနှစ်သမီးလေးရှိပါတယ်။ဗန်မန်နေဂျာဖြစ်တဲ့သူကသူ့သမီးအတွက်အိမ်မှာဆရာခေါ်ပြီးတော့သင်ပေးပါတယ်
။ When the lockdown was lifted, the schools were still not going to
အတော်လာကန့်တက်ထားတာပြန်ဖွင့်ပြီးလဲကျောင်းတွေကဆက်ပြီးတော့ပိတ်ထားတော့ကျမစဉ်းစားလိုက်မိတာကဒါကအခွင့်အရေးတစ်ခုပေါ့နော်။ကျမကသင်သမားအကုန်လုံးကိုအပြည့်ဝလိုက်ပြီးတော့ကြည့်ပြီးမနေနိုင်တော့ကျောင်းတွေပြန်မဖွင့်ခင်ဆရာခေါ်ပြီးတော့စာတင်ပေးထားလိုက်မယ်ဆိုရင်ကျောင်းဖွင့်တဲ့အခါမှာသမီးကသူများရဲ့ကြောပြီးစာတွေရနေရင်အဆင့်ပိုကောင်းနိုင်တယ်ဒါနဲ့ပဲသင်ပေးနိုင်မယ်တယောက်ယောက်လိုပါတယ်လို့ရူတာကြီးကပြောတာပါ Stella Baxi Mira ကအိမ်မှာတယောက်ချင်းစာလိုက်သင်ပေးတဲ့ဆရာမပါ WhatsApp ကိုသုံးပြီးတော့စာတင်လာတာ၄နှစ်ကြီးပါရှိပါပြီဝိုင်းနဲ့တင်မယ်ဆိုရင်တော့တစ်ပတ်ကိုအမေရိကန်ဒေါ်လာ14ဒေါ်လာလောက်ယူပါတယ်။မလာကစာပြီးကျောင်းတွေပိတ်လိုက်တဲ့အချိန်မှာသူ့စီမှာစာတင်တဲ့သူတွေ900အထိတက်သွားပါတယ်။အရင်ကဆိုဒီလောက်အရေးအတွက်ရဖို့တွေးတောင်းမှမတွေးမိခဲ့ပါဘူး။ဒါပေမဲ့တန်းတန်းပိတ်ဆို့မှုဆက်ပြီးတော့ရှိနေချိန်မှာတော့အရေးအတွက်တွေပြန်ကျသွားလိုက်တာ။အခုဆိုရင်လူ90ပဲကျန်တော့တယ်လို့ဆိုပါတယ်။ဒါကဝင်ငွေအခြေမခံတဲ့မိဘတွေကဝင်ငွေနဲ့ထွက်ငွေမမျှပဲဖြစ်လာမှာကိုစိုးရိမ်လာကြလို့ဆိုတာသူသိနေတဲ့အကြောင်းအခုလိုပြောပြပါတယ
် Maybe they have an advocate
ကလေးတွေကဆရာနဲ့ထိုင်ပြီးစာသင်ခြင်းကြပေမဲ့သူတို့ဝမ်းရည်အတွက်အိမ်မှာရှိတဲ့ထောက်ပံ့သည်ပင်ကအသီးတွေခုလန်တယ်လှည့်ရောင်းခြင်းလဲရောင်းနေရပါလိမ့်မယ်ဒါကြောင့်ကျမတို့ကဘလို့ပဲပညာရေးတန်းတူဖြစ်နေစေခြင်းပေမဲ့ဒီအခြေအနေနဲ့တော့ဝေးပါသေးတယ်လို့ပြောတာပါ Save the Children အဖွဲ့ကဒီသတင်းပတ်ထဲမှာထုတ်ပြန်ခဲ့တဲ့အစီရင်ခံစာမှာတော့အခုအချိန်ဟာကမ္ဘာလုံးဆိုင်ရာပညာရေးအရေးပေါ်ကာလအကြီးဆုံးလို့ဖော်ပြထားပါတယ်ဒီစီရင်ခံစာမှာတော့ကလေးတွေကျောင်းတွေကနေရာသက်ပံထွက်လာရမယ့်အခြေစိုက်နေတဲ့နိုင်ငံပေါင်း12နိုင်ငံရှိပြီးအဲဒီအထက်က9နိုင်ငံဟာအာဖရိကတိုက်အတွင်းဆာဟာရာဒေသကနာရတောင်ပိုင်းအရက်ဒေသတွေကဖြစ်တယ်လို့ဖော်ပြထားပါတယ်
အတန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်မီပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါဗီဒီယိုရဲ့ထုတ်လွှင့်ချက်တွေကိုဗီဒီယိုနဲ့ဂျိုရုစလောင်တို့အပြင် VOA Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါရဲ့ရှင
်အမေရိကန်ပြည်ထောင်စုတော်ကကိုရိုနာဗိုင်းရပ်စ်ကူးစက်မှုနဲ့သိဆုံးမှုအရေအတွက်တိုးလာတော့ကြောင့်အရင်တော့ကနှောင်းဆက်တဲ့ကိစ္စလို့မဖြစ်မနေလုပ်ရမယ်လို့လက်မခံခဲ့တဲ့ကိစ္စတွေကိုအမေရိကန်အရာရှိတွေအလေးထားဆောင်ရွက်လာနေကြပါတယ်မာကုစ်ဟာဒန်ရဲ့သတင်းလောက်ကိုတင်ပြပါမယ်ကျွန်တော်ဒိတ်ထိုင်ဦးပါဖလော်ရီဒါပြည်နယ်မိုင်ယာမီကမ်းခြေမှာတော့စနေနေ့ညကလူတွေအပြင်းမထွက်ဖို့ရဲတွေကလိုက်ပြီးတော့ပိတ်ပင်ပါတယ်မိုင်ယာမီကမ်းခြေရဲဌာနကြော်ရေးစုဝေးရှိသူရဲအရာရှိအာနက်စတိုရော်ထရီဂတ်ကအခုလိုပြောပါတ
ယ် Hoping that by closing earlierIt actually tones down the party.
စောစောစီစီအခုလိုပိတ်လိုက်တဲ့အတွက်ပါတီတွေကိုလည်းစောစောသိမ်းခိုင်းပြီးလူတွေအိမ်ပြန်ခိုင်းလိုက်ပါတယ်။သူတို့တဲခိုတဲ့ဟိုတယ်တွေကိုပြန်ခိုင်းမယ်ဆိုရင်တခြားသူတွေကိုလည်းထင်းထင်းသိမ်းသိမ်းနေခိုင်းပြီးသားဖြစ်သွားမှာပါ။မြို့တွေကလူတွေအားလုံးလည်းဘေးကင်းမယ်လို့မျှော်လင့်ပါတယ်
။ဒီမိုကရက်တစ်အမတ်တူဖြစ်တဲ့မယ်မီကန်ဂျီကိုစားပြီးအောက်လူတော်အမတ်ဒေါနာရှယ်လာကယောဂကူးစက်မှုတွေရပ်တန့်ရေးပိုပြီးတင်းကျပ်တဲ့ရေယူမှုတွေပြတ်တမ်းသိပြီလို့ ABC ရုပ်သံကိုပြောပါတယ်။
And it's totally out of control. We need to close down in
Florida. လုံးဝထိမနိုင်တိမ်မရအခြေအနေပါ။ Florida ကိုကျမတို့ပိတ်ပစ်လိုက်ဖို့လိုပါတယ်။ပြည်နယ်အုပ်ချုပ်ရေးမှုကိုလည်းဒီလိုလုပ်ပေးဖို့တောင်းဆိုထားပါတယ်။အယိုးရှင်ဆုံးလူတိုင်းနှာခေါင်းစည်းတွေတက်ခိုင်းတာမျိုးအမိန့်ထုတ်ဖို့ကျမတို့ပြောပေမဲ့သူအခုထိမလုပ်သေးပါဘူး
။ COVID-19 ရောဂါကူးစက်တဲ့အရေးအတွက်တွေဆက်ပြီးတော့တက်လာနေတာကြောင့်တချို့တော့နှာခေါင်းစည်းတက်ရေးကိစ္စကိုမဖြစ်မနေလုပ်ရမယ်ကိစ္စလို့လက်မခံခဲ့တဲ့သူတွေလည်းအခုတော့ဒီကိစ္စကိုရည်ရည်ဆောင်ရွက်ရမယ်လို့လက်ခံလာကြပါတယ်။ Republican Party ဝင်အာကန်ဆော့ပြည်နယ်အုပ်ချုပ်ရေးမှူးအာဆာဟော့ချင်ဆန်က ABC ရုပ်သံကိုအခုလိုပြောပါတယ
် We did take the further step of instituting a statewide mask
ဒီနေ့ကလို့အတိုင်းအတာနဲ့မဖြစ်မနေနှာခေါင်းစည်းတက်ခိုင်းဖို့ကိစ္စကျွန်တော်တို့တစ်ဆင့်ရှေ့ထိုးပြီးတော့လုပ်ဆောင်ထားပါတယ်။ဒီကိစ္စကကျွန်တော်လုံးချင်တဲ့ကိစ္စတစ်ခုတည်းရေမဟုတ်ပါဘူး။ဆေးရုံတွေမှာကုသပေးနေရတာတွေရော့သွားအောင်လူတိုင်းလုံနိုင်တဲ့ကိစ္စဖြစ်ပြီးတော့ကူးစက်မှုတွေလည်းရော့ကျသွားနိုင်မယ်လို့ပြောလင့်နိုင်ပါလိမ့်မယ်
။သမ္မတဒေါ်လင်ထရန့်ကတတိုင်းပြည်လုံးဒိုင်းအီတာနဲ့နှာခေါင်းစုံမတက်မနေရဆိုတဲ့အမိန့်တော့သူထုတ်မှာမဟုတ်ဘူးလို့တတိယနေ့က Fox News နဲ့ဒီတန်တွေ့ဆုံမေးမြန်းခန်းမှာပြောပါလေ။စောစောပိုင်း COVID-19 ရောဂါကူးစက်မှုတွေဆက်ဖြစ်ကစားကဒီနှာခေါင်းစုံတည်းရေးကိစ္စသမ္မတရဲ့အခုပြောဆိုချက်တွေနဲ့ကွဲလွဲနေတာတွေနဲ့ပတ်သက်ပြီးတော့လဲသမ္မတထရန့်က
Everybody was saying don't wear a mask all of a sudden everybody's got to wear a mask and as you know mask causes problems
လူတိုင်းကနှာခေါင်းစည်းတွေမတက်ကြဘူးပြောကြတယ်။နောက်ချက်ချင်းပဲနှာခေါင်းစည်းတွေတက်လာကြတယ်။ဒီတော့အတိတဲ့အတိုင်းပဲနှာခေါင်းစည်းကိစ္စကပြဿနာတစ်ခုဖြစ်လာပါတယ်။ပြောရရင်ကျွန်တော်ကနှာခေါင်းစည်းတက်ရမယ်လို့ယုံကြည်တဲ့သူပါ။နှာခေါင်းစည်းတက်တာကောင်းတယ်လို့ကျွန်တော်ထင်ပါတယ်။ဒါပေမဲ့မဖြစ်မနေတက်ခိုင်းမယ်မတက်ခိုင်းဘူးဆိုတာကိုတော့ပြည်내အုပ်ချုပ်ရေးမှုတွေကိုပဲဆုံးဖြတ်ခိုင်းထားပါတယ်
။ဒီလိုပြောပြီးမဲ့လည်းပြီးခဲ့တဲ့တစ်ပတ်လောက်အထိအများပြည်သူရှိသွားလာတဲ့အခါဒီမှာသမ္မတဒေါ်လင်ထရန့်နှာခေါင်းစည်းတက်လေးမရှိခဲ့ပါဘူး။တနည်းဦးနေက Fox News သတင်းတောက် Chris Wallace နဲ့တွေ့ဆုံမေးမြန်းခန်းမှာနှာခေါင်းစည်းတက်တာကိုသူယုံမိမဲ့ဒီလိုတက်လိုက်ရင်ယောဂါကြီးတစ်ခုလုံးပျောက်သွားမယ်ဆိုတဲ့ပြောဆိုချက်မျိုးတွေကိုတော့လက်မခံဘူးလို့သမ္မတကပြောခဲ့တာပါ။အမေရိကန်ပြည်ထောင်စုမှာပြီးခဲ့တဲ့ရက်ပိုင်းတွေအတွင်း COVID-19 ရောဂါကူးစက်သူအရေအတွက်နေ့စဉ် 9,000 ကျော်အထိများလာနေသလိုဒီယောဂါကြောင့်သေဆုံးသူစုစုပေါင်းလဲ 3,400 ကျော်သွားပါပြီ။အမေရိကန်လွှတ်တော်အတွင်းမှာလည်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်စီးပွားရေးအရရင်ဆိုင်လာရတဲ့အကျိုးဆက်ကိုဘယ်လိုရင်ဆိုင်ဖြေရှင်းမလဲ နောက်ထပ်စီဝါရီလုထအောင်ဂျာကန်ပေးနိုင်မယ်ဥပဒေချမ်းတည်းအတည်ပြုနိုင်ရေးအတွက်လွတ်တော်အမတ်တွေကိုဖိအားပြီးပေးနေကြပါလိမ့်မယ်။ဩဂုတ်လလွတ်တော်အားလည်းရည်တည်နှီးလာပြီးမို့ဒီအားလည်းရည်တည်မလာခင်ဒီသတင်းပတ်အတွင်းမှာပဲနောက်ထပ်ဥပဒေချမ်းတည်းအတည်ပြုနိုင်အောင်လှုပ်ဆောင်ကြလိမ့်မယ်လို့ပြောလျင်ကြောင်းပါခင်ဗျာ။ကျွန်တော်သိခဲ့ပြီပါ။
ခုဆက်ပြီးအင်ကာညဆွေးနွေးခန်းကိုနားဆင်ရပါမယ်။လူမလာရှိရနေ့မှာကျင်းပမှုစီစဉ်ထားတဲ့2020ပြည်ပါတီဆိုဒီမိုကရေစီအထွေထွေရွေးကောက်ပွဲမှာပထမဆုံးအကြိမ်မဲပေးခွင့်ရကြမယ်မဲဆန္ဒရှင်အခြေအတွက်၅ဒန်းပတ်ဝန်းကျင်ရှိမယ်လို့ကမ်းမန်းထားပါတယ်။ဒီလိုမဲဆန္ဒရှင်တွေအပြင်အရင်ရွေးကောက်ပွဲတွေမှာမဲပေးခွင့်ရှိပေမဲ့အကြောင်းအမျိုးမျိုးကြောင့်မဲမပေးခဲ့ရဘဲအခုလာမဲ့ရွေးကောက်ပွဲမှာမှမဲပေးကြမယ်သူတွေလည်းရှိနေပါသေးတယ်။ဒီရွေးကောက်ပထမဆုံးအကြိမ်မဲပေးခွင့်ရကြမယ်မဲဆန္ဒရှင်တွေရဲ့အခန့်ကဏ္ဍကဘယ်လောက်အရေးပါပါလဲ။သူတို့မဲပေးတဲ့အခါမှာဘယ်အချက်ကိုအဓိကကြည့်ပြီးမဲပေးဖို့ဆုံးဖြတ်ဖွယ်ရှိပါသလဲ။အမျိုးသမီးမဲဆန္ဒရှင်တွေကရောဘယ်လိုအချက်ကိုအဓိကကြည့်ဖွယ်ရှိပါသလဲ။စာရာတွေကိုအခုဆွေးနွေးကြမှာနားဆင်ရပါမယ်။ The Fifth Pillar အဖွဲ့ကလုပ်ငန်းအစီအစဉ်ဒါရိုက်တာလည်းဖြစ်ရှိနေတဲ့ဖြစ်သူဦးနေဝင်းနိုင်။ဖန်တီးရင်အဖွဲ့ကဒါရိုက်တာဒေါ်ခင်လေးငယ်တို့ပါဝင်ဆွေးနွေးထားတာပါခင်ဗျာ။ဒီဝင်နိုင်တဲ့မကင်လေးငယ် VOA စီစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်မင်္ဂလာပါခင်ဗျာ
မင်္ဂလာပါခင်ဗျာဟုတ်ကဲ့
ကျွန်တော်တို့ဒီညအဓိကတော့ဒီ2020ရွေးကောက်ပွဲမှာပထမဦးဆုံးတွေ့နေပေးမဲ့လူငယ်တွေလို့ဆိုရမှာပေါ့လေနော်အဲ့ဒီအချိန်ကြမှာအသက်ပြည့်နေဆိုတော့ကျွန်တော်သိထားသလောက်ဒီရွေးကောက်ပွဲမှာပထမဦးဆုံးတွေ့နေပေးမဲ့လူကြီးတွေက၅သန်းပတ်ဝန်းကျင်ရှိတယ်လို့ကျွန်တော်သိထားတယ်အဲ့ဒါဟုတ်ပါလား
ဟုတ်ကဲ့ခင်ဗျာဟိုကျွန်တော်တို့ဒီစီးထုတ်ပြန်တုန်းကတော့ကျွန်တော်၅တန်းမိမိရှိတယ်ပေါ့လေနော်ဥမာကျွန်တော်တို့ဒီသူတို့ဒီထုတ်ပြန်တဲ့ကာလတုန်းက UEC ကထုတ်ပြန်တဲ့ကာလတုန်းကသူကဒီဟိုပေါ့2020ဒီဇင်ဘာလအထိကိုသူကဟိုပေါ့အဲ့ဒီလောက်အထိကိုသူကတောက်ထားတာပေါ့လေစီးရင်ကိုအဲ့တော့အခုကကျွန်တော်နိုဝင်ဘာလ10ရက်နေ့မှာလုပ်မယ်လို့ပြောလိုက်တာဖြစ်တဲ့အတွက်ကြောင့်မလို့အရေးအတွက်ကတော့အနေငယ်ညော့သွားနိုင်တဲ့အနေထားတော့ရှိနေမယ်လို့ထင်ပါတယ်ခင်ဗျ။ဒါ့ပေမဲ့လို့လည်းကျွန်တော်တို့ကတော့ဒီလူကြီးကတော့၅တန်းလောက်ဖတ်ဆန်းယူဗုဒ္ဓ၅တန်းလောက်ရှိတယ်လို့ကျွန်တော်ပြောကြပါတယ်ခင်ဗျ။ဟုတ်ကဲ
့ဟုတ်ကဲ့ခင်ဗျ။ဆိုတော့ဒီ၅တန်းဆိုတဲ့အရေးအတွက်ကမနေဘူးပေါ့နော်။ပထမဦးဆုံးတွေ့နေပေးမယ့်လူကြီးတွေအတွက်ကဆိုတော့ဒီထဲမှာအမျိုးသမီးအရေးအတွက်လည်းပါလာမှာပဲ။မက်ကင်လင်းကတော့ကြတော့ယူကော့ပွဲမှာနိုင်ငံကြီးမှာအမျိုးသမီးတွေရဲ့ခံစားနာအမျိုးသမီးတွေပူပေါင်းလာဖို့အဓိကလှုပ်ဆောင်နေတဲ့အဖွဲ့အစည်းဆိုတဲ့အခါကြတော့ဒီအမျိုးသမီးပထမအကြိမ်မဲဆန္ဒရှင်တွေနဲ့ပတ်သက်လို့ရောမကင်လင်းငယ်တို့အဓိကဘာတွေလုပ်နေတာရှိပါလဲ
။ဟုတ်ကျမတို့ဒီမဲဆန္ဒရှင်အသိပညာပေးတဲ့ဟာမျိုးတွေလုပ်ပါတယ်ရှင်။အဲ့ဒီမှာတော့ကျမတို့ဒီအမျိုးသမီးကြီးရောမဟုတ်ဘူးပေါ့ဒီတိုင်းရင်းသားဒေသတွေနောက်ဝေးတဲ့ဒေသတွေမှာပေါ့နော်ကျမတို့ရဲ့စီမံတဲ့ area မှာပါတဲ့ဒေသတွေမှာကျမတို့ကမဲဆန္ဒရှင်ပညာပေးအဲ့လုံးလေးရှိရဲ့။ညာတော့တင်နန်းနေလို့ထားဖို့ခုကတော့ covid ကာလဖြစ်တဲ့အတွက်အဲဒီ facebook စာမျက်နှာတွေကနေပြီးတော့နိုင်ငံသားအသိပညာပေးဟာတွေလုပ်တယ်။နောက်တချို့ zombie တင်နေတဲ့ဒီ data မှာရှိတဲ့လူတွေကိုတင်နန်းပေးသူကတစင်စင်းပွားတာမျိုးတွေရောလုပ်တယ်ရှင်။အဲ့ဒီမှာအမျိုးသမီးကတော့အနည်းဆုံးတင်နန်းမှာ80ရာခိုင်နှုန်းပါဖို့ပေါ့နော်။ဒါမျိုးတွေလုပ်ထားပါတယ်။အဲဒီ first time voter ကတော့အသက်အရွယ်အရာ first time voter လို့အခုစီးရင်ထုတ်ဝင်မယ်။တကယ်တမ်းကျမတို့ဒီတွေ့အလေးလာတွေ့ရှိတဲ့တင်နန်းတွေကအတွေ့အကြုံတွေကအဝေးရန်ခေါင်ထားတဲ့နေရာမှာအမျိုးသမီးအများစုကမှတ်ပုံတွေမရှိထားဘူး။မရှိကြတော့ဒီမဲမထည့်ခဲ့တဲ့ဟာ2015ကလည်းမဲမထည့်ရတဲ့လူတွေပေါ့နော်။တိုးလဲဒီ2020မှာတော့မင်းနဲ့နိုင်မှုကျမတို့တင်နန်းနေရာတစင်အဲဆွဲဆောင်နေပေါ့နော်။နောက်အပညာပေးတယ်။အဲ့ခါသူတို့တွေလည်းဒီ first time ဗုဒ္ဓအုပ်စုတွေမှာတော့ပါ
တာ။ပါတာပေါ့။ဒါစိတ်ဝင်စားစရာပဲ။အသက်ပြည့်တာကြောင့်မို့အသက်အရွယ်ကြောင့်မို့လို့ပထမဆုံးကြိမ်မဲပေးတဲ့စီးရင်ထဲမှာဝင်သွားတဲ့အပြင်ကိုအသက်ပြည့်ပြီးတော့ညာလဲပဲ။ငကိုတုံးကအချိန်ဒီအကြောင်းတောင်းတော့မဲမပေးခဲ့ဘူးလေလူတွေဒီလဲပဲ။ဒါပထမဆုံးကြိမ်မဲပေးမဲ့လူစီးရင်ထဲမှာပါတော့တာဖြစ်တာပေါ့။ဆိုတော့ကိုနေဦးနိုင်ဒီအခြေအတွက်ကမနေဘူးဗျာ။မနေဘူးဆိုတဲ့အခါကျတော့ဒီပထမဦးဆုံးကြိမ်မဲပေးတဲ့လူတွေမဲပေးကြဖို့မဲယုံဖို့သွားဖို့မဲပေးကြဖို့ကိစ္စကဒီရွေးကောက်ပွဲအတွက်ဘယ်လောက်ရေးပါတယ်လို့ပြောနိုင်ပါလဲ
။အဲကျွန်တော်တို့ဒီကိစ္စကတော့ဒီမိုကရေစီကိစ္စဖြစ်သွားတာပေါ့နော်။ကျွန်တော်တို့ဒီမိုကရေစီလို့ပြောလိုက်လို့ရှိရင်တော့ကျွန်တော်တို့လူတိုင်းရဲ့အတန်တွေပါဝင်ရမယ်၊ဒဲလူကြီးညရှိတယ်၊လူတိုင်းပါဝင်ခွင့်ရှိရမယ်ဆိုတဲ့အဲကိစ္စလိုမျိုးဖြစ်ပါတယ်ခင်ဗျ။တကယ်လို့ဒီလူငယ်၅တန်းလောက်ကသူတို့ကမဲထွက်မပေးကြဘူးဆိုလို့ရှိရင်ဒီ၅တန်းလောက်ဆိုတော့ကကျွန်တော်တို့တကယ်ကိုများတဲ့အယူအဆဖြစ်ပါလား။အဲ့တော့အဲ့ဒီလူတွေမဲထွက်မပေးကြဘူးဆိုလို့ရှိရင်သူတို့ရဲ့ကိုစားပြုမှုလေးတွေကကျွန်တော်ရှောင်ရှုံသွားတာပေါ့။ပြောရမယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီ first time youth voter ကအင်တာ တမအရေးကြီးတဲ့အနေအထားမှာရှိတယ်လို့ကျွန်တော်တို့မြင်နေပေါ့နော်။ဘာလို့လဲလို့ပြောတဲ့အခါမှာအခုဒီကြေမဲပြီးပြီးတော့လို့ရှိရင်လည်းသူတို့ကနောက်လာမယ်လာမယ်ရုပ်ောက်ပွဲတွေမှာဆင်ဆက်မဲပြီးကြမယ်သူတွေဖြစ်တယ်။အဲဒါကြောင့်မလို့ first time တည်းကိုကသူတို့ကဒီမဲပြီးတဲ့အနေအထားကိုရသွားမယ်ဆိုလို့ရှိရင်နောက်ကြလို့ရှိရင်မဲကိုဆင်ဆက်ပေးသွားနိုင်တဲ့သဘောလိုမျိုးဖြစ်တာပေါ့။အဲ့တော့ကျွန်တော်တို့ရဲ့ဒီပညာရေးစနစ်မှာရောပဲကျွန်တော်စနစ်မှာရောပဲကဒီဒီမိုကရေစီပညာရေးစနစ်မရှိနေတာဖြစ်တဲ့အတွက်ကြောင့်မလို့သူတို့အားနည်းနေတာဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်မဲဆိုတာဘာကြောင့်ပြရလဲ။ဒါမျိုးတွေမတိခဲ့ဘူးဒီမိုကရေစီပရိုက်တစ်တွေမရှိခဲ့ဘူးဆိုလို့ရှိရင်လည်းအဲ့ဒီလူတွေကကြီးသွားတာနဲ့မြတ်တမိတဲ့တမိတဲ့ကြီးသွားတာနဲ့မြတ်ကျွန်တော်ဒီမိုကရေစီခိုင်မာအားကောင်းတာပုံကိုကျွန်တော်တို့ကအဖတ်မမဖြစ်စေဘူးလို့ကျွန်တော်ကမြင်ပါတယ်ခင်ဗျ။ဟု
တ်ကဲ့ပါခင်ဗျ။မကင်လင်းရဲ့ရောဒီပထမဦးဆုံးချိန်မဲ့ပေးဖို့အကျိုးဝင်သူတွေမဲ့ပေးဖို့ကိစ္စဒီဒီလာမဲ့ရွေးကောက်ပွဲအတွက်ဘယ်လောက်ရေးပါတယ်လို့မြင်တာပါလဲ
။ဟုတ်ကဲ့ဒီနိုင်ငံသားရဲ့မဲ့ပေးဖို့ကတော့ဒီကျွန်တော်တို့အနေနဲ့ကတော့ပထမချိန်မဲ့ဖြစ်ဖြစ်ပဲတဲ့အခုမဲ့ပေးဖို့အခွင့်အရေးရှိတဲ့လူများလူတိုင်းပေါ့နော်မဲ့ပေးဖို့အခွင့်အရေးကြုံလာပြီဆိုရင်မဲ့ပေးစီစဉ်တာပါပဲ။ဒါမှမဟုတ်ဒီ theory တွေကဟိုဘယူစားချက်ကြီးအရာ first time ဗုဒ္ဓရာဘာရေးအတွက်အရေးကြီးလဲဆိုခုနလိုနိုင်ငံရေးအလဲအကျောင်းကိုလည်းဖြစ်သွားနိုင်တယ်ဗောခုနလိုနိုင်ငံရေးပါတီအနေနဲ့ဆိုရင်တချို့အာဒီအရင်ရွေးကောက်ပွဲမှာရှိတဲ့ရလက်ကတော့ခုနနိုင်ငံရေးအခြေအနေစိုးစိုးဝါးဝါးတစ်ခုခုပေါ့ဒါမှမဟုတ်လည်းတစ်ခုခြားခြားမရှိခဲ့ဘူးဆိုရင်အဲ့ဒီရလက်အတိုင်းနောက်ရွေးကောက်ပွဲမှာလည်းအနိုင်ရဟိုပေါ့နော်ဟိုမဲအပြတ်သက်နိုင်ထားခဲ့အနိုင်ရရဲ့ပါတီကပဲဆက်ပြီးနိုင်မှုအလားအလာရှိတယ်ဗောတိုးတော့ first time ဗုဒ္ဓရဲ့ result ဟိုရလက်ကတာသူတို့ဆန္ဒမတိရသေးဘူးဆက်ဆံမှာဒီဒီအတိုက်အခံပါတီဖော်မလားပေါ့နော်ဒီ
နောက်ထပ်ပါတီတစ်ခုပေါ့
ပြအသက်မနိုင်ထားတဲ့ပါတီတွေကဒီ first time ပုံစံတွေဥစားပေးပြီးသူတို့ပါတီရဲ့မူဝါဒတွေသူတို့ယူကဝင်နိုင်ဘာလုပ်မယ်ဆိုတာကိုများသွားပြင်းလဲဆွဲလေးရှိရပေါ့ဒါကြောင့်ဒီ first time ပုံစံတွေကဒီယူကဝင်ရလက်အတွက်လဲသူကအပြောင်းလဲတစ်ခုဖြစ်နိုင်တဲ့အနေအထားပါရှိတယ်
စိတ်ကိုရေးပါတယ်ဆိုတာပဲဟုတ်ကဲ့ခင်ဗျာကျွန်တော်ကိုနေဝင်နိုင်ကိုနေဝင်နိုင်တို့တည်ထားသလားဟိုကကိုနေဝင်နိုင်တို့ကဒီမဲဆန္ဒရှင်နေနေပညာပေးတာထိဆက်တာတွေရှိနေတဲ့အခါကျတော့ကျွန်တော်ဒီညမှာစိတ်ဝင်စားတာဒီပထမဦးဆုံးကြီးမဲပေးမဲ့လူငယ်တွေလို့ပဲကျွန်တော်ဆိုကြပါစို့ဒီလူငယ်တွေကဒီတိုင်းပြည်ရဲ့နိုင်ငံကြီးနဲ့ပတ်သက်လို့ရွေးကောက်ပွဲနဲ့ပတ်သက်လို့ဟလာသူတို့ရဲ့စိတ်ဝင်စားမှုကရောအကြမ်းဖျင်းကိုနေဝင်နိုင်လို့ဘယ်လိုသိထားလဲ
အဲဒီဟာကကျတော့ကျွန်တော်တို့၃မျိုးလောက်တော့ဖွဲ့ပြီးတော့မှပြောရမယ်ခင်ဗျာ။နည်းနည်းရှိရှိဝေးပြောရမလားမသိဘူးခင်ဗျာ။ဟိုပထမတစ်ခုလူငယ်အုပ်စုကတော့အုပ်စု၃စုပေါ့လေ။ပထမအုပ်စုကတော့ကျွန်တော်တို့ကနိုင်ငံကြီးကိုစိတ်ဝင်စားတယ်။မဲဘယ်လိုပေးရမလဲဆိုတာလည်းသိတဲ့အုပ်စု။နောက်တစ်ခုကကျတော့ကျွန်တော်နိုင်ငံကြီးကိုစိတ်ဝင်စားတယ်။ဒါပေမဲ့မဲဘယ်လိုပေးရမလဲဆိုတာမသိတဲ့အုပ်စု။ဘာအတွက်မဲပေးရမလဲဆိုတာမသိတဲ့အုပ်စု။နောက်ဆုံးတစ်ခုကတော့ကျွန်တော်နိုင်ငံကြီးကိုလည်းစိတ်ဝင်စားဘူး။မဲဘာကြောင့်ပေးရတယ်ဆိုတာလေမဲပေးတဲ့စနစ်လည်းတော်တော်မသိဘူးဆိုတဲ့အုပ်စု၃စုကျွန်တော်တို့တွေ့နေတာလေးတွေ့ရပါတယ်ခင်ဗျ။အဲ့တော့ဒီ၃စုထဲမှာနိုင်ငံလည်းစိတ်ဝင်စားတယ်။ကျွန်တော်တို့ဒီပါဝင်လည်းပါဝင်မယ်။မဲလည်းပေးမယ်ဆိုတဲ့အုပ်စုကတော့ကျွန်တော်တို့နည်းနေသေးတယ်ခင်ဗျ။အခုအထူးချင်းမျိုးကြီးပြကြီးမှာပေါ့လေ။ချန်ပီမှာပြောမယ်ဆိုလည်းကျွန်တော်တို့မျိုးကြီးမှာတိုင်းတုံတို့တက်ချလေးတို့အဲ့ဒီကလူတွေပဲကျွန်တော်တို့ကမဲပေးတော့စိတ်ဝင်စားတယ်။ကျန်တဲ့လူငယ်တော်တော်များများကတော့ကျွန်တော်တို့ကနောက်ဆုံးထဲမှာပါတဲ့လူငယ်တော်တော်များများကတော့ကျွန်တော်တို့ကပါလဲဆိုတော့မဲပေးတဲ့စနစ်ကိုမတိကျဘူးဆိုတဲ့အချက်လေးတွေကျွန်တော်တို့ဟိုတွေ့ရပါတယ်ခင်ဗျ။အဲ့တော့ဒီကောင်လေးတွေကအခုဒါဒါလေးတွေစင်ခေါ်မှုတွေပေါ့လေကျွန်တော်တို့ကတရားသူပြရဖြစ်နေတာပေါ့အဲ့တော့ကျွန်တော်တို့ခုလူငယ်တွေကို voter education တွေပေးလိုက်တယ်သူတို့အနေနဲ့သူ့တငယ်ချင်းတွေကိုပြန်ပြီးတော့မှဒါကဘလောက်အရေးကြီးလဲဆိုတဲ့ဟာမျိုးကိုကျွန်တော်စင်ပွားလှုပ်သွားချင်တာပေါ့လေ
ဒီ
ပုံမဲ့လို့လည်းကျွန်တော်တို့မှာစင်ခုံမှုတော့ရှိနေတော့မယ်အဲ့တော့ဆရာမင်းခွန်ကျွန်တော်တို့အကြံပြင်းပြန်ပြောမယ်ဆိုလို့ရှိရင်စိတ်ဝင်စားတဲ့အုပ်စုနဲ့မဲဘလို့ပေးရမလဲဆိုတဲ့အုပ်စုကနေတယ
်
ကျွန်တော်တို့မဲဘလို့ပေးရမလဲဆိုတာမတိတဲ့အုပ်စုကကျွန်တော်တို့အရင်များတယ
်
အဲ့ဒီဖဲမှာတောင်မှစိတ်ဝင်စားတဲ့သူနဲ့စိတ်မဝင်စားတဲ့သူမယောက်ကျွန်တော်ရှိနေသေးတာပေါ့အ
ဲ့
တော့စိတ်ဝင်စားတဲ့မဲမပေးတတ်တဲ့သူကိုကျွန်တော်တို့ကအဘဘောဒ education တွေလောက်ရတာလွယ်တယ်ကျွန်တော် training ဖက်ဖို့ပါအောင်ကျွန်တော်တို့ဖိတ်ခေါ်ရတာနည်းနည်းလွယ်တယ်ပေါ့နော
်
ဟိုကျွန်တော်တို့နောက်ဆုံးအုပ်စုကတော့ကျွန်တော်တို့ကတော်တော် challenge ဖြစ်ပါတယ်ခင်ဗျာ
သူ
တို့ဒီဟိုအသိပညာပေးဖို့လဲဟိုနည်းနည်းခက်တယ်သူတို့စီကိုကျွန်တော် outreach ဖြစ်ဖို့တော့မှကျွန်တော်တို့တော်တော်လေးကိုပါဘောဆင်ခုံမှုရှိနေတဲ့အနေထားဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာ marketing တွေကကြတော့ဒီအမျိုးသမီးဆန္ဒရှင်တွေအဓိကဆိုတဲ့အခါကြတော့အမျိုးသမီးမဲဆန္ဒရှင်တွေအနေနဲ့ကရော marketing တွေဘယ်လိုရှိတယ်ရုပ်ောက်ပွဲကိုစိတ်ဝင်စားကြရလား
အာဟုတ်ကဲ့ဒီအမျိုးသမီးတွေကတော့စိတ်ဝင်စားပါတယ်ရှင်သို့တော်လည်းသူတို့စိတ်ဝင်စားပေမဲ့ဒီပါဝင်ဆောင်ရွက်ဖို့အခွင့်အလမ်းကနင်းတာပေါ့ဥပမာရွေးကောက်ပွဲရှိရတာသိတယ်သို့တော်အဲ့ဒီမှာခုနအိမ်အလုံးမအားတာမင်းရောအရန်ဝေးတဲ့နေရာမျိုးတွေသွားဖို့အခက်အခဲပေါ့နော်လုံခြုံရေးစိတ်မချရတာမျိုးဆိုတုံ့ပြန်မသွားရတာမျိုးတွေရှိတယ်အထူးသဖြင့်ဒီ free bus ကဖြစ်တဲ့ဒေသတွေမှာဆိုရင်အမျိုးသမီးတွေမဲဖို့အခွင့်အလမ်းအရန်နေတယ်ပေါ့နော်မျိုးပေါ်မှာကတော့ခုနဒီပုံမှန်အခြေအနေရှိရပေါ့နော်ဒီစာဝတ်နေရေးလည်းအရင်မလုံးပန်းအောင်ဘာညာဆိုရင်တော့ အမျိုးသားရဲ့အမျိုးသမီးရဲ့မခွဲခြားဘူးပေါ့မဲရတော့ပေးကြပါလေဒီအရင်ဝေးလန့်ခံပြရတဲ့နေရာတွေမှာဆိုလို့ရှိရင်တော့အမျိုးသမီးတွေကအနည်းမကဆရာပြောသွားသလိုပဲမသိလို့မပေးရတယ်လည်းရှိတယ်တချို့ကလည်းသိပင်ပဲလည်းပဲမပေးနိုင်ဘူးပေါ့ဒါမဲ့ကျမတို့ဒီဖြစ်စေချင်တာကတော့မျိုးပေါ်မှာပဲဒီဝေးလန့်ခံပြရတဲ့နေရာတွေရတယ်ဒီပရိဘက်ခဖြစ်တဲ့လူတွေပဲဒီယူသဝဲမှာအဓိပ္ပာယ်ရှိရဲ့မဲပေးခြင်းဖြစ်ဒီမှာလေအဲဒီမဲယူကောက်ပွဲနေမဲထည့်ရမယ်ဟိဆိုမဲယုံသွားပြီးတော့မဲယုံပေါ့ကရောက်သွားမှာဘဲတခုဘလို့နှိပ်ဘလို့နှိပ်ဆိုပြီးတော့သိချင်းနေတာဒီဒီမဲထည့်ရမျိုးမဟုတ်ပဲပေါ့နော်အဲအသေးပဲရှိရှိနဲ့ဖြစ်စေချင်တယ်အဲ့လိုမျိုးဖြစ်ဖို့တော့ကျမတို့တွေလည်းစူးစမ်းနေတယ်ဒီတဖြည်းတဖြည်းတော့ဆက်စူးစမ်းအောင်ပါရှင်အခုလက်ရှိယူကောက်ပွဲအနေထားကတော့ခုနအဲတချို့လူတွေကဒီယူကောက်ပွဲမဲထည့်ရမယ်ဆိုလို့ဒါမဲယုံသွားကြတယ်ပေါ့နော်အော်ဒီတချို့ကဒီမဲပေးခြင်းအရာရာမှုတိတ်မသိရဲ့လူအနေထားတွေလည်းတွေ့ရပါတယ်ရှင်
နောက်တစ်ခုကဆိုတော့ကော်မရှင်ဘက်ကပေါ့နော်ဒီတော်စုယူကောက်ပွဲကော်မရှင်ဘက်ကဟိုတလောလေးကပဲဒီတော်စုယူကောက်ပွဲကော်မရှင်နဲ့ဒီရပ်ဘက်လူမှုဖွဲ့စည်းတွေ့ပြီးဆွေးနွေးကြတယ်ဆိုတော့ဆိုတော့အဲ့ဒီလိုဆွေးနွေးတဲ့နေရာမှာဗာများသိကြရလဲမသိကျွန်တော်အဓိကဒီနေရာမှာနေချင်တာကဒီပထမဆုံးကမဲပေးတဲ့လူတွေဟလာအသက်ပြည့်လို့မဲပေးတဲ့လူတွေဖြစ်ဖြစ်အရင်ကမပေးခဲ့ဘဲနဲ့အခုမှပေးမဲ့လူတွေပဲဖြစ်ဖြစ်ဒီလူတွေရဲ့မဲပေးပိုင်ခွင့်မဆုံးရှုံးအောင်လို့ကော်မရှင်ကဘာတွေလုပ်ထားတယ်လို့ကိုနေဝင်နိုင်လို့သိထားတယ
်ဟုတ်ကဲ့အဓိကတော့ကျွန်တော်တို့ဒီတိတ်ဆုံပွဲမှာလဲပေါ့နော်ကျွန်တော်တို့ဒီ message ထုတ်ပြန်တဲ့ကိစ္စပြောတာပေါ့အဲ့တော့ကျွန်တော်ဒီမှာ message တစ်ခုအကြုံတော့ဟောပေါ့အလင်းတင်လို့ပေးချင်တာပါလေကျွန်တော်တို့ message ခွင့်ရရှိဖို့တက်ဆိုလို့ရှိရင်အရေးကြီးဆုံးအချက်တစ်ချက်ကကျွန်တော်ဗာလဲလို့ပြောလို့ရှိရင် message အထဲမှာကိုယ့်နာမည်ပါဝင်ဖို့ကအရေးကြီးဆုံးပဲဖြစ်တယ်ပေါ့လေအခုဆိုလို့ရှိရင်ကျွန်တော်တို့ဒီ July 29နေ့ဆိုလို့ရှိရင် message ထုတ်ပြန်မယ် August 9ရက်ထိသူကထုတ်ပြန်မယ်လို့ပြောထားတာဖြစ်တယ်အဲ့တော့ first time you voter တွေအနေနဲ့ကစင်ခွန်မှုရှိနိုင်တာကဗာလဲလို့ပြောတဲ့ခါမှာအရင်တုန်းကဒီ message နဲ့မှာပါဝင်ရှိပူတယ်လို့ရှိတယ်ခုနဆက်မခင်းရဲ့ပြောသွားတဲ့မပုံတင်မရှိတဲ့ကိစ္စမျိုးတွေပေါ့နော်အဲ့တော့မပုံတင်မရှိလို့သွားပြီးတော့မှမဲဆင်းထဲမှာမထည့်တော့ဘူးဆိုတော့ကိစ္စမျိုးတွေကျွန်တော်တို့တော်တော်ကြုံရပါတယ်အထူးသဖြင့်ဒါကဝင်းလိုက်ခေါင်ပြတဲ့နေရာမှာတော့မဟုတ်ဘဲနဲ့ရန်ကုန်တိုင်းဒီနာကြီးတလမှာပေါ့လေနော်အဲ့တော့တလဖက်ဟုတ်ဖက်ကျွန်တော်ရန်ကုန်ဖက်တန်းမှာတင်ပဲကျွန်တော်တို့ဒီအလုတ်သမားကိစ္စတွေနဲ့ပတ်သက်ပြီးတော့မှအင်တာဗျူးတွေတွားတဲ့အခါမှာဘာသူရလဲလို့ပြောတဲ့အခါမှာအလုတ်သမားတော်တော်များများဒုတိယဟောဒီမှာနေထိုင်တဲ့လူတော်တော်များများမှာမပုံတင်ရှိမနေကြဘူးခင်ဗျာမပေါ်တဲ့မရှိတဲ့ခါကျတော့သူတို့သွားမပြောရဘဲလဲပေးဖို့ဆိုတာဝေးတယ်မဲဆင်းထဲမှာပါဖို့တော့မသိသွားမပြောရကြတဲ့အနေထားမျိုးလေးရှိတာကိုကျွန်တော်တို့ကြုံတွေ့ရတာဖြစ်ပါတယ်အဲ့ဒါကြောင့်မို့လို့ကျွန်တော်တို့ကနံပါတ်1အနေနဲ့ကျွန်တော်တို့လူငယ်တွေနဲ့ကိုဆက်ရှိနေပြည့်ပြီလို့ပြောတဲ့ခါမှာမပုံသင်ရှိပြီဖြစ်စေအရှိဖြစ်စေဒါလည်းပြဿနာတစ်ခုပါခင်ဗ
ျ
ဒီဆက်ရှိနေပြည့်ပြီးပြတာနဲ့ဒီနေ့ပြည့်တာနဲ့ဒီနေ့မပုံသင်တန်းရတဲ့အနေထားမျိုးလိုမျိုးမရှိနေဘူးကျွန်တော်တို့ပါလေအဲ့ဒါကြောင့်မို့လို့ကျွန်တော်တို့ကကိုယ်မှာမပုံသင်ရှိပြီဖြစ်စေမရှိပြီဖြစ်စေကျွန်တော်တို့ဆက်ရှိနေပြည့်တယ်ဆိုတဲ့အထောက်အထားတစ်ခုခုယူပြီးတော့မှတဆိုင်ရာရဲ့ကြေးကော်မရှင်ကိုတွားပြီးတော့မှမဲဆင်းဟောပေါ့ကိုယ့်ရဲ့ပုံစံအမျိုးမျိုးရှိပါတယ်အဲ့ဒီပုံစံနဲ့ကျွန်တော်တို့ကဒီမဲဆင်းထည့်ပေးဖို့အတွက်ကိုကျွန်တော်ကတွားပြီးတော့မှပြောရမှာဖြစ်ပါတယ်အဲ့ဒီကြောင့်မှကျွန်တော်တို့ရဲ့နာမည်ဆင်းကပါသွားမယ်အဲ့ဒါဆိုလို့ရှိရင်ကျွန်တော်မဲပေးခွင့်ရမှာပေါ့လေနော
်အဲ
့တော့သူကမပုံတင်ရှိမှမဲဆင်းတဲ့ပါမှာမဟုတ်ပဲနဲ့ဆက်ရှိနေပြည့်တယ်ဆိုတဲ့အထောက်အပံ့ခုခုကျွန်တော်တင်ပြနိုင်ခဲ့တယ်ဆိုလို့ရှိရင်ကျွန်တော်ပုံစံသုံးနဲ့အမိထည့်ဖို့အတွက်ကျွန်တော်တို့ကဟောတောင်းဆိုလို့ရတယ်ဆိုတဲ့အချက်ကတော့အရေးကြီးဆုံးပေါ့လေ
ဒါက
ဟောတော့ကျွန်တော်ယူကော့ဘက်ကော်မရှင်ကတော့July 25ရက်နေ့ August 9ရက်နေ့သူတို့ဆောင်ရွက်ပေးမှာဖြစ်ပါတယ်။ဒါဒီကတော့ကျွန်တော်တို့အရေးကြီးတဲ့ movement တစ်ခုဖြစ်တယ်ပေါ့ခင်ဗျ။
ဟုတ်ကဲ့ပါခင်ဗျ။ဆိုတော့ marketing ရောဒီ commission ဘက်ကလုပ်ထားတဲ့ပတ်သက်ပြီးတော့ခုနကကိုနေဝင်းနဲ့ပြောထားတဲ့ပြင် marketing တွေထပ်တည်ထားတာ။ဘာများရှိနေလဲဒီလူတွေမဲပေးပိုင်ခွင့်မဆိုးရှိုးအောင် commission ဘက်ကဘာတွေများအခိုင်အမာလုပ်ထားပါလဲ marketing ။
ဟုတ်တော့ပေါ့မဲစင်းကအရေးကြီးတာကမဲစင်းရေပေါ့နော်မဲစင်းရဒီပြီးခဲ့တဲ့2015ရောလည်းမဲစင်းရနဲ့ပတ်သက်ပြီးတော့ပဲအဲလူရဟိုလေးမဲစင်းရမခိုင်ပါဘူးလို့မဲစင်းနဲ့မပါဘူးမျိုးစုံရှိဘူးဒီရွေးကောက်ပွဲကော်မရှင်ကခု2020မှာတော့မဲစင်းကိုတော်တော်အားစိုက်လုပ်ထားတာတွေ့တယ်ရှင်နောက်တစ်ခုကအရင်အဆုံးရင်ကျမတို့ကမဲစင်းရအိမ်အောင်စုစရာကိုအခြေခံလုပ်တဲ့အခါမှာအိမ်အောင်စုစရာရှိရမျိုးနယ်မှာပဲကိုယ့်နာမည်ကမဲစင်းပါရယ်ပေါ့နော်ဒီရွှေပြောင်းတွေများတဲ့ပြည်တွင်းရွှေပြောင်းတွေပဲဖြစ်ဖြစ်ဒီတခြားနေရာမှာတွားပြီးအလုတ်ကင်လုပ်နေတဲ့လူတွေအတွက်ဆိုရင်သူတို့ရောက်နေနေရာတွေမှာမဲထဲကအခွင့်အရေးမရှိဘူးပေါ့ကိုယ်အိမ်အောင်စုရဲ့ရဲရွာကိုပြန်ထည့်ရမယ်ပုံစံမျိုးပေါ့နော်မဲစင်းဆိုလေအမှားပဲဆရာရယ်အခု2020မှာတော့သူတို့ကောက်တဲ့ပုံစံကရောက်တဲ့နေရာမှာပဲအိမ်နှောင်းစရာဆိုလေယာယီသဘောမျိုးလုပ်ပြီးအဲရောက်တဲ့နေရာမှာပဲမဲယူကောက်ပွဲကလာလောက်ဒီနေလောက်တဲ့လူတွေဆိုသူတို့စီရင်ထည့်ထားတော့ကောက်စင်ကာလာပေါ့နော်အဲ့လိုကောက်သွားတာတွေ့ပါတယ်ဒါမဲ့အခုကဲ့ရင်တော့ဘလို့လာမလဲဆိုတော့ကျမတို့တစ်ချက်စောင့်ကြည့်ပြီး
တော့ပို့ပြီးဆိုတော့အတန်းပြင်းပြောနိုင်တာတော့မဲဆန္ဒရှင်စင်ပြုစုတဲ့နေရာမှာအရင်အကျိန်တွေထက်တော့နည်းနည်းပို့ပြီးတော့တိုးတက်လာတဲ့သဘောပေါ့
ဟုတ်ကဲ့ရှင်ပို့ပြီးတော့ဒီမဲထဲနိုင်တဲ့လူအခွင့်အရေးမဆုံးဖြောင်းတော့စူးစမ်းပြီးကောက်ထားတာတွေ့ပါတယ်
ဟုတ်ကဲ့ခင်ဗျဆိုတော့ကိုနေဝင်နိုင်ဒီပထမဦးဆုံးတင်ပေးပေးမယ်မဲဆန္ဒရှင်တွေအနေနဲ့ကဟလာအကြမ်းတရားဖြင့်တို့ဟာဘဲပါတီဘဲကိုယ်စားလှယ်ကိုဘဲပေးမလဲလို့တို့စဉ်းစားကြတဲ့အခါမှာအဓိကဘဲအချက်ကို မူတည်ပြီးတော့စဉ်းစားရကြတယ်လို့ကိုနေဝင်နိုင်လို့ဒီသားလေ
ဟုတ်ကဲ့ဒီနေရာဒေတာတစ်ခုနဲ့တစ်ခုတော့တူမှာတော့မဟုတ်ဘူးခင်ဗျဟိုပါပေါ့နော်ဟိုရန်ကုန်တိုင်းဒေတာကြီးနေနဲ့ပြောမယ်ဆိုလို့ရှိရင်တော့သူကလူငယ်ခန်းတီထိတ်တွေကိုပို့ပြီးတော့မှအလိုရှိကြတယ်ပေါ့လေ
ဟုတ်ကဲ့
ဒါကြောင့်လေလို့ပြောတဲ့အခါမှာကျွန်တော်ရန်ကုန်တိုင်းဒေတာကြီးမှာကြုံတွေ့နေရတဲ့ပြဿနာအများစုတွေကကျွန်တော်တို့ဟာ globalization နဲ့ဆိုင်နေပေါ့လေ globalization effect တွေရှိတာကိုကျွန်တော်တို့ဒီ international move ကိစ္စမျိုးတွေကျွန်တော်စီးပွားဖုံးလို့တိုးတက်ဖို့ကိစ္စမျိုးတွေဒါမျိုးလေးတွေအဓိကထားပြီးတော့မှလောက်တာဖြစ်တဲ့အတွက်ကြောင့်မလို့သူတို့လိုချင်တဲ့ candidate ကတော့ကျွန်တော်ပုံစံတစ်မျိုးဖြစ်ပါလိမ့်မယ်ဥပမာလူငယ်ဖြစ်ရမယ် international standard အနေနဲ့ဘာပေါ်ဟာကျွန်တော်နိုင်ငံတကာနဲ့ချိဆက်ပြီးတော့မှလှုပ်လှုပ်နိုင်ရမယ်ဆိုတဲ့ကိစ္စလိုမျိုးပြီးလို့ရှိရင်ကျွန်တော်တို့တဘာဝပတ်ဝန်းကျင်ကိစ္စပေါ့လေအခုဆိုလူငယ်တွေကတော်တော်များများပြောနေကြသည်တပင်းနဲ့ခုတ်တဲ့ကိစ္စဆို movement တွေလှုပ်ကြတာပေါ့အဲ့တော့လူကြီးတွေကတော့တပင်းခုတ်တဲ့လူငယ်တွေကတော့မခုတ်ပါနဲ့တားနေရတယ်အဲ့ဒီလိုအနေထားမျိုးတွေဆိုလို့ရှိရင်အဲ့ဒီလိုကိစ္စတွေကိုဒီရန်ကုန်တိုင်းဒေသကြီးလူငယ်တွေကပုံစိတ်ဝင်စားတယ်ဒီမဲ့လို့လည်းကျွန်တော်တို့ရှမ်းပြည်နယ်ဖက်မှာရှိတဲ့ဒီလက်ဆုံနယ်ဖက်မှာရှိတဲ့ကျွန်တော်တိုင်းနာဒေသမှာရှိတဲ့ဒီလူငယ်တွေကကြတော့ကျွန်တော်တို့ပုံစံတစ်မျိုးခင်ဗျအဓိကသူတို့ကကြတော့ livelihood ကို young struggle လုပ်နေကြတာ
သူတို့ကတမူဝန်ကြီး
ဟုတ်တယ်ဘဝအတမူဝန်ကြောင့်တော့ကိုကျွန်တော်တို့ကဟိုအဓိကထားတဲ့လူဖြစ်တဲ့အတွက်ကြောင့်မလို့ဥမာကျွန်တော်လမ်းပန်းဆက်သွယ်ရေးကောင်းမှုပုံကိစ္စမျိုးတွေပြီးလို့ရှိရင်နေမီဒေတာလုံခြုံရေးကိစ္စမျိုးတွေပြီးလို့ရှိရင်ကျွန်တော်တို့ဒီဟာပေါ့ဟိုမြို့ကြီးပြကြီးတွေနဲ့ချိတ်ဆက်ပြီးတော့မှအလုပ်ကန်ခွင့်လိုင်းတွေပေါ်ဆောင်ပေးမဲ့ဟာမျိုးတွေကိုသူတို့ပို့ပြီးတော့မှအလိုရှိကြတာပေါ့ဟောကျွန်တော်သင်တန်းမှာတော့မှဟိုဘယ်လိုဆွေးနွေးကြသလဲဆိုတော့ရုပ်ောက်ပွဲလူငယ်ကစိတ်ပြတ်တယ်ပေါ့နော
်
ဘာလို့လဲလို့ပြောတဲ့အခါမှာသူတို့စီလာတဲ့ဟိုကိုယ်စလဲလောင်းတော်တော်များများတော့ဒီမို့ကျွန်တော်တို့ဒီ Facebook စာမျက်နှာအနေနဲ့ဟိုဆွေးနွေးကြတဲ့နိုင်ငံတော်ပြတော်တော်များများတတိကြိမ်ပေါ့ကျွန်တော်တို့ညစ်ပတ်တဲ့အကြောင်းတွေပဲပြောကြရတယ်ပေါ့လေအောက်လုံးထူးကြတယ်ဟိုကျွန်တော်တို့
ထူးနေတာ
ဟုတ်ကဲ့ဟိုပေါ့အောက်လုံးတုံးထူးနေတာတကယ်တော့လူငယ်တွေမျိုးမန်းတာကသူတို့ဘလို့တော်ပြီးတော့မှဘာလုပ်ပေးမလဲဆိုတာကိုအဓိကနားထောင်ချင်တာအဲ့ဒါတွေမကြားရဘဲနဲ့သူကဟိုဘလို့ပြောမလဲကျွန်တော် negative concept ဖက်ကိုဆဲဆဲသွားပြီးတော့မှအဲ့ဒါတွေများနားထောင်လာတဲ့လူငယ်တွေကလည်း negative mindset လေးတွေကျွန်တော်တို့ဟိုဖြစ်သွားလိမ့်မလားလို့သူတို့စိုးရင်တာပေါ့ခင်ဗျ
ဟုတ်ကဲ့
အဲ့တော့ဒါလေးတွေကတော့အခုလူငယ်တွေစီရနေကျွန်တော်တို့ကြားရတဲ့အတန်လေးတွေဖြစ်ပါတယ်ခင်ဗျ
ဆိုတော့မကလေးငယ်မျိုးသမီးမဲဆန္ဒရှင်တွေကရောအကြံပြန်အဖြစ်ပါတီကိုရွေးတာမှကိုယ်စလေကိုကြည့်တာပဲအချက်ကိုအဓိကထားပြီးတော့ရွေးချယ်မဲပေးဖို့စဉ်းစားကြတယ်လို့ဒီထားလဲ
ဟုတ်ကဲ့အဲမဲဆန္ဒရှင်အနေနဲ့ပေါ့နော်ကျမတို့စဉ်းစားရတယ်ဆိုလို့ရှင်ကျမတို့အမျိုးသမီးတွေရောများသောအားဖြင့်ဒီအကြီးအကျယ်ကိစ္စကြီးကိုမဲမဆွဲပေးနေနေစေပေါ့နော်ဒီအမျိုးသမီးရဲ့နေတူပါတွေကကုန်ပေးနှုံးလိုဟာမျိုးတွေနောက်ခလေးတောင်းသွားတဲ့ကိစ္စမျိုးတွေနောက်ကက်မီကယ်မပါတဲ့ပေါ့နော်ဒီစားတော့လုံးချုံဖို့ဟာမျိုးတွေအဲ့လိုဟာမျိုးတွေ
ဒီရေကင်းစင်းနဲ့တက်ချင်းနဲ့ဆောဆော
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်အဲ့လိုဟာမျိုးတွေကိုဒီအဲမူဝါဒရေးထားပြီးလုပ်ပေးမယ်လို့ခရီးပေးတဲ့လူတွေရှိရင်တော့အမျိုးသမီးမဲမဲဆန္ဒရှင်ရဲ့မင်းတို့ရမှာပဲရှင
်ဟုတ်ကဲ့
ပို့တော့လေကျမတို့နိုင်ငံရဲ့လက်တလော့အချင်းတွေပေါ့နော်ကျမတို့ကဗုဒ္ဓ education လည်းပေးတဲ့အခါကျတော့အာဒီကျမတို့ပြီးတဲ့အခါမှာကျမတို့နိုင်ငံကဒီမဲအများဆုံးသူအနိုင်ရတဲ့စနစ်ဖြစ်တယ်လေကျမတို့ကလူကိုအရင်ချင်းကိုပဲကြည့်ပြီးမဲပေးဖို့ကျမတို့ကပညာပေးရတယ်အဲတကယ်ကိုလုပ်ပေးမယ်လူရေးပါသို့တော်လည်းပဲဒီ observation နဲ့ divine လုပ်တဲ့အခါကျကျမတို့လေးလာတွေ့ရှိတဲ့အရာအာပြဿနာလည်းဘာလဲဆိုတော့ဒီမဲဆက်စီအောင်မှုအခွင့်အရေးကိုလည်းတက်မရဘူ
း
လူရေးရွေးတော့ပွဲဝင်မယ်ကိုယ်စလဲကိုနိုင်ရပြည်သူလူထုရှိကိုသတင်းစကားရောက်အောင်ကြည့်ရအောင်မပေးနိုင်ဘူးပေါ့နော်အဲ့လိုဖြစ်နေတယ်ပြီးရခါမှာခုနဆရာနေဝင်နိုင်ပြောတာတလူပဲအများစုကကိုပါလုတ်ပေးမယ်ဆိုတာမျိုးကိုပြောတာချက်ခုနပါတီကိုပဲနောက်ခံပြူပြီးပါတီကိုမှဒီလူပုဂ္ဂိုလ်အရှင်ဟွာပဲအသုံးပြုပြီးမဲဆွဲရမျိုးကများတယ်နော်အဲနောက်အဲ့ဒါတော့နောက်ရေးောက်ပွဲမှာမဲထည့်တဲ့လူတွေကလည်းခုနလိုဝင်မဲ့အဲကိုယ်စလဲလောင်းရှီကဘာမှတိတိကျကျသတင်းစကားမရတဲ့အခါကျသူတို့မှကိုမဲထည့်တဲ့ကိုယ်စလဲဘလူးဆိုတာမှန်အောင်မသိတဲ့အခါမှာကျမတို့နိုင်ငံလက်ရှိချင်းကတော့ဒီပါတီကိုပဲကြည့်ပြီးတော့မဲထည့်ပြီးတော့များနေတော့မှာပဲရှိ
ဟုတ်ကဲ့ခင်ဗျဆိုတော့အခုလက်ရှိကကျွန်တော်တို့ကပထမဆုံးကြီးမဲပေးမဲ့မဲဆန္ဒရှင်တွေရဲ့အခမ်းအနားတို့တို့ရဲ့အရေးပါမှုကြောင့်ပြောလို့တစ်ခါမှလည်းမဲမပေးဆိုတဲ့လှုပ်ဆော်စီယုံလှုပ်ရှားမှုကလည်းပဲရှိတယ်ဆိုတော့ဒီမဲမပေးရလှုပ်ဆော်စီယုံလှုပ်ရှားမှုကအဓိကအားဖြင့်ပထမဦးဆုံးကြိမ်မဲပေးမဲ့လူတွေအပေါ်မှာဘယ်လောက်ရိုက်ခတ်မှုရှိနိုင်ပါလဲကိုညီဝင်နိုင်
အာဟုတ်ကဲ့ခင်ဗျဟိုပါတော့ကျွန်တော်တို့ဒီအဖြူသေးလို့ပြောရမှာပေါ့လေနော်ကျွန်တော်မဲမပေးဘူးတဲ့လူငယ်တွေကအခုမှကျွန်တော်တို့ရုပ်ောက်ပွဲဆိုတာပါလဲဆိုတာကိုစပြီးတော့မှထိတွေ့မဲ့လူငယ်တွေတက်ကြတော့ဒါကသူတို့တက်ဟိုပါတော့ conflict ဖြစ်စေတဲ့ကျွန်တော်စိတ်ရှုပ်ထွေးစီတဲ့ဟိုကိစ္စလို့ကျွန်တော်တို့နားလည်လို့ရပါတယ်ပေါ့အဲ့တော့ဒီ notebook ပြောတဲ့အခါမှာလည်းပဲကျွန်တော်တို့ကဟောပေါ့လေဟိုလူတိုင်းကတော့သူ့ယူဆနဲ့သူ့အသွေးခေါ်နေတဲ့ကျွန်တော်တို့ပြောကြတာမျိုးတွေရှိတာပေါ့ဥပမာဆိုလို့ရှိရင်ကျွန်တော်တို့ဒီလူတော်ကိုယ်စားလေ represent လို့ပြောတဲ့ကိုစားပြုရမယ်လူတော်ကိုယ်စားလေကတကယ်ကိုစားမပြုဘဲနဲ့ကျွန်တော်တို့ပြည်သူလူထုနဲ့အလန်းကွာဝေးတဲ့အခါမှာစိတ်ပြတ်ပြီးတော့မှယူရမယ်လို့မရှိလို့မဲမပြီးတော့ဘူးဆိုတဲ့ကိစ္စမျိုးတွေလည်းကျွန်တော်တို့ဟောကြားရတယ်ပေါ့လေအဲ့တော့ဒီလိုမျိုး notebook campaign တွေကတော့လူငယ်တွေပေါ်မှာအများကြီး effect ရိုက်နိုင်တယ်လို့ကျွန်တော်ကထင်တယ်ပြီးတော့မှကျွန်တော်ဒီမိုကရေစီဟိုတော့လည်းကြောင်းနေပုံမှာပေါ့လေကျွန်တော်တို့ချင်းနဲ့အားနဲ့သွားဆင်နိုင်တဲ့ကိစ္စတွေလို့ကျွန်တော်ကထင်တာပေါ့ဘာလို့လဲလို့ပြောတဲ့အခါမှာကျွန်တော်ရုပ်ောက်ပွဲမှာကတော့ဟိုဘသူမှဆလိုတာကြာကျွန်တော်မဲပေးသည်ဖြစ်စေမဲမပေးသည်ဖြစ်စေနိုင်တဲ့လူနဲ့အရင်မခံတဲ့လူဆိုတာကျွန်တော်ရှိပြီးသားပဲအဲ့တော့ကျွန်တော်တို့ကရဲ့မဲမပေးလိုက်ခြင်းကကိုလူချင်းနဲ့တူဟိုတို့ဒီမဟုတ်တဲ့ဖြစ်တဲ့သူဖြစ်မသွားခဲ့တယ်ဆိုလို့ရှိရင်ဒါကအဲ့ဒီတက်ဆိုင်ရာမဲဆန္ဒနယ်မှာရှိတဲ့သူတွေရဲ့မျက်နှာမှုလို့ကျွန်တော်တို့အများအားပြောပါတယ
်မခင်လေးငယ်အနေနဲ့ရောဒီခုနပြောတဲ့ဘဲမပေးရေးလို့ဆိုစီယုံလှူရှာမှုကဒီပထမဦးဆုံးချက်အဓိကအပြင်ပထမဦးဆုံးချက်မဲပေးမဲ့မဲဆန္ဒရှင်တွေပေါ့ဘယ်လိုလဲခက်မှုရှိရဲ့လို့နားလည်ထားလဲ
ဟုတ်ကဲ့ရှင်ဖက်စီဘုံကျင်းတဲ့ဥတွေမှာကိုကအဲမဲမပေးခြင်းတဲ့လူကမပေးဘဲနေလို့ရရဲဆိုတာပါရတဲ့ဒီမျိုးပုတ်လုံးမယ်ဆိုလို့ရှင်လည်းဒါသူ့အခွင့်အရေးလို့ပဲပြောရမှာပေါ့နော်သို့တော်လည်းဒီကျွန်တော်နိုင်ငံရွေးကောက်ဝယ်ရင်ကျင်းမှုကမင်းအရန်ကြီးကိုဟိုမင်းချက်သေးတဲ့အခါကျတော့ဒီစိတ်ချက်စရာရောတုံ့ပြန်အောင်ပါလေသို့တော်အဲ့ဒါကြီးစိတ်ချက်ကြီးကျွန်တော်ကဒီရွေးကောက်ပွဲကိုဆန္ဒပြလိုက်မယ်ဒီရင်ကျင်းမှုကိုချိနဲ့အားနဲ့အောင်လုပ်လိုက်မယ်ဆိုရင်လာမယ့်အနာဂတ်သမိုင်းမှာဒီကျွန်တော်တို့ခိုင်မာပြီးတော့ကောင်းမွန်တဲ့စိတ်လှုပ်ရှားဖွယ်ရွေးကောက်ပွဲရလာပါဖို့အနှံ့ဝေးမယ်လို့ကျွန်မထင်တယ်။ဒါပေမဲ့လည်းအခုလက်ရှိအချိန်ကြီးကဒီစိတ်လှုပ်ရှားပြီးအသေးပဲပြီးသွားတဲ့ရွေးကောက်ပွဲတွေဖြစ်လာဖို့မဲထဲတဲ့လူတွေနည်းဆန္ဒပေးခြင်းလာဖို့အတွက်ကတော့ယင်ဒီတာဝန်ရှိတာကတော့ရွေးကောက်ပွဲကော်မရှင်ရောမဲဆန္ဒရှင်ရောနောက်နိုင်ငံရေးပါတီရောအားလုံးမှာအားကောင်းမှုလူတွေရှင်အဲ့တော့နိုင်ငံရေးပါတီတွေကလည်းရွေးကောက်ပွဲမှာမဲထဲတဲ့လူတွေမဲထည့်ခြင်းလာအောင်သိဝင်စားမှုဆဲဆောင်နိုင်မှုလေလိုပါရဲ့ရှင်အဲ့တော့ဒီရွေးကောက်ပွဲတစ်ခုကောင်းမှုနဲ့ဟာဖြစ်ဖို့ဆိုလို့ရှင်အဲ့ဒါဆုံးပေါ့နော်ဒီပြည်သူတွေရောနောက်အရက်ဖက်အဖွဲ့လုံးစုံတဲ့လူတွေရောနိုင်ငံရေးပါတီတွေရောကျင်းပပေးတဲ့ကော်မရှင်တွေရောပေါ့နော
်ဟုတ်ကဲ့
သူအားကောင်းမှုလူမယ်ရှင်ပါတယ
်ဟုတ်ကဲ့ပါခင်ဗျာပါဝင်ဆွေးနွေးပေးတဲ့မခင်လင်းငယ်နဲ့ကိုနေဝင်းနိုင်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဆရာကျေးဇူးပါခင်ဗျာဟုတ်ကဲ့ခင်ဗျာ
the fifth pillar အဖွဲ့ကလုပ်ငန်းအစီအစဉ်ဒါရိုက်တာလည်းဖြစ်ရှိနေလည်းဖြစ်သူဦးနေဝင်းနိုင်ရဲ့ဖန်တီးရေးအဖွဲ့ကဒါရိုက်တာဒေါက်ခင်လေးငယ်တို့ပါဝင်ဆွေးနွေးသွားကြတာပါကိုဗစ်ကာယရောဂါရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုယာယီယာဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုဆွေးနွေးခန်းကိုအင်္ဂါနေ့တိုင်းနေ့တိုင်းအစီအစဉ်နေရာမှာအစားထိုးထုတ်လွှင့်နေတာဖြစ်ပါတယ် VOA အစီအစဉ်တွေကိုအားပေးနားဆင်ကြည့်ရှုတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ငွေကြေးပါကြော်ရှင်ကြပါစေကျွန်တော်တက်ကျော်သိန်းပါခင်ဗျာ
စီစဉ်နေနဲ့ပတ်သက်ပြီးတော့ဝေဖန်ကြံပေးစာရေးခြင်းနဲ့ VOE ကနေမြစ်တာဒေလက်ဆောင်ပါခြင်းနဲ့နေ့စဉ်ကျင်းလည်ရဘဝမှာတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနဲ့ပတ်သက်ပြီးတော့ရင်ဖွင့်စာရေးသားခြင်းကြရတယ်ဆိုရင်တော့ VOE ကိုစာရေးသားနိုင်ကြပါတယ်ရှင်။ကျမတို့ VOE မြန်မာဝိုင်းလိပ်စာက VOE မြန်မာဝိုင်းစီစဉ်တဆင့် American တန်ယုံအမှတ်130တက္ကသိုလ်ရိပ်သာလန်ကမာရွတ်မြို့နယ်ရန်ကုန်မြို့ဖြစ်ပါတယ်ရှင်။ email ရေးပို့မယ်ဆိုရင်လည်း email လိပ်စာက bemis@voanews.com ဖြစ်ပါတယ
်အင်္ဂါနေ့ညပိုင်းအတွက်ပတ်စင်ခဏတွေအပြီးခုဆက်လက်ပြီးတော့သတင်းချင်းချက်ကိုတင်ဆက်ပေးပါမယ်ရှင်ဒီကပါလုံးကိုရိုနာဗိုင်းရပ်စ်ကူးစက်သူ 14.9 သန်းနဲ့တည်ဆုံးသူ 6,300 နီးပါးရှိလာချိန်မှာပဲ COVID-19 ကပ်ရေးဆေးဆန်းတက်မှုတွေနဲ့ပတ်သက်လို့တိုးတက်မှုအလားအလာတွေရှိကြောင်းသုတေသနပညာရှင်တွေကပြောပါတယ်။ဗြိတိန်နိုင်ငံအောက်စဖို့ဒ်တက္ကသိုလ်နဲ့ဗြိတိန်ဆွီဒင် AstraZeneca ဆေးကုမ္ပဏီပူးပေါင်းဆန်းတက်နေတဲ့ COVID-19 ကပ်ရေးဆေးနဲ့တရုတ်နိုင်ငံ CanSino Biologics ကုမ္ပဏီကဆန်းတက်နေတဲ့ဆေးဒီအလားအလာရှိတဲ့ကပ်ရေးဆေးနှစ်မျိုးကိုလူတွေနဲ့ဆန်းတက်နေတာနောက်ဆုံးအဆင့်ကိုရောက်နေပြီဖြစ်ပါတယ်။ဒီဆေးတွေကလူခန္ဓာကိုယ်ရဲ့ယောဂတိုက်ဖြစ်တဲ့ခုခံဆွမ်းအားကိုတိတိတသားပြင့်တင်ပေးနိုင်တာကိုတွေ့ရကြောင်းတင်းနှံနေထုတ်ပေးတဲ့ဆေးပညာရှင်နဲ့ The Lancet မှာဖော်ပြထားပါတယ်။2020ပြည်နှစ် American သမ္မတရွေးကောက်ပွဲကျင်းပဖို့ရက်ပေါင်း100ကျော်ပဲလိုတဲ့အချိန်မှာ Democratic Party သမ္မတလောင်းဖြစ်ပါဝင်ရှင်ပြိုင်မဲ့ Joe Biden က အမေရိကန်အလုံသမားတွေနဲ့ပတ်သက်တဲ့စီးပွားရေးအစီအစဉ်တစ်ခုကိုဒီကနေ့အင်္ဂါနေ့မှာထုတ်ပြန်မှုရှိပါတယ်။အဲဒီစီးပွားရေးအစီအစဉ်ရ21ရာစုနှစ်ထဲမှာပညာရေးပြည်ဝပြီးအပြန်အလှန်ကူညီဆောင်ရှောက်မှုရှိတဲ့လူသားအဖွဲ့ကိုဘယ်လိုတည်ဆောက်နိုင်မလဲဆိုတာကိုပြသမှာဖြစ်ကြောင်းနဲ့ဒါဟာ Black Lives Matter လှုပ်ရှားမှုအပေါ်ဘိုင်ဒန်ရဲ့ပြန်လည်တုံ့ပြန်ဆောင်ရွက်ပေးမှုလည်းဖြစ်ကြောင်းဘိုင်ဒန်ရဲ့မဲဆွယ်စည်းဝေးအဖွဲ့ကပြောပါတယ်။ဥရောပသမဂ္ဂခေါင်းဆောင်တွေဟာအမေရိကန်ဒေါ်လာ 2.3 ထရီလီယံနဲ့ကာယောဂါကြောင့်ထိခိုက်မှုပြန်လည်ကုစားရေးအစီအစဉ်တွေကိုအင်္ဂါနေ့အစောပိုင်းမှာပဲသဘောတူညီမှုရခဲ့ပါတယ်။ကန့်သတ်ချက်တွေထည့်သွင်းတင်သလားဆိုတာနဲ့ပတ်သက်ပြီးရမုံငွေအတိအကျခွဲဝေချထားရင်းမှာသဘောထားကွဲလွဲနေခဲ့ကြတာကိုနေရောညပါလေးရက်ဆက်တိုက်ဆွေးနွေးညှိနှိုင်းခဲ့ကြပြီးတဲ့နောက်မှာဒီသဘောတူညီချက်ထွက်ပေါ်ခဲ့တာပါ။ဥရောပသမဂ္ဂခေါင်းဆောင်အကြီးအကဲ Charles Michel ကသဘောတူညီချက်ရပြီဆိုတာကိုအတည်ပြုခဲ့ပါတယ်ရှင်။ဒီကနေ့အင်္ဂါညပိုင်းအတွက် VOE အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ VOE ကိုအပိနာဆင်ကြရတဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ကျွန်မများတင်အောင်ပ
This program has come to you from the Voice of America, Washington.